Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ Washington မြို့တော် View American အတန်းကနေ2016ခုနှစ် August လ29ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ line kilometer 24 25 30နဲ့50နဲ့ line kilometer 190တို့ကနေစတင်အတန်းလွှင့်နေပါခင်ဗျာ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပ
ါမင်္ဂလာညချမ်းပါတောတာရှင်များရှင်ဒီကနေ့ညဖက်သတင်းတွေကိုမခွန်ညိုနဲ့ကျမအနားလောက်တို့ပြောပြပေးမှာပါ Syria နိုင်ငံမှာ February လတုန်းကအပြည့်ရသဘောတူညီမှုရခဲ့ပြီးခဏတာငြိမ်းချမ်းမှုရခဲ့ပေမဲ့ခုတော့အခြေအနေတွေတိတ်ကိုဆိုးဝါးနေတယ်လို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါတယ် Bangladesh နိုင်ငံ Dhaka မြို့အပြင်ဘက်ကစစ်သွေးကြွတွေခိုးအောင်းတဲ့နေရာတစ်ခုကိုဝင်စီးခဲ့ရမှာ Islamic စစ်သွေးကြွအနည်းဆုံး3ရောက်ကိုတုတ်တင်နိုင်ခဲ့တယ်လို့ရဲတွေကပြောပါတယ်မြောက်ကိုရီးယားနိုင်ငံကအခုနောက်ဆုံးဒုံးကျည်ပြစ်လွတ်လိုက်တဲ့လောက်ရကိုကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်တဲ့ရှုံချလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါကိုရနိုင်
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ဟာဒီကနေ့ပဲအိန္ဒိယနိုင်ငံကိုထွက်ခွာသွားပြီဖြစ်ပါတယ
်ကျွန်တော်တို့ဒီတရုတ်နဲ့ဆက်ဆံရေးပြီးတဲ့အခါမှာအိန္ဒိယကိုလည်းပြစ်ထားလို့မရဘူးဆိုတော့သဘောမျိုးဆောင်နေတင်ပါတယ်ဆိုတော့ကုန်သွယ်ရေးကိစ္စတွေဆွေးနွေးဖို့တွေရှိပါလိမ့်မယ
်သမ္မတဦးထင်ကျော်ရဲ့အိန္ဒိယနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာရေးလေလာသူဦးအောင်သူငိပြောပြသွားတာဖြစ်ပါတယ်ပြည်သူကိုမကြခင်မှာနားဆင်ရမှာပါဒါအပြင်27ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးတင်ပြထားတဲ့သတင်းအောက်မဆုအစည်းအဝေးအပဝင်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာတခွင်အစည်းအဝေးနဲ့စနေညဓာတ်ရိုက်ဒီလိုင်းအစည်းအဝေးတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကြောင့်နေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့မခွန်ညိုလို့အကြေညာပေးမှာဖြစ်ပါတယ်ဗျာ
။ Syria နိုင်ငံမှာ February လတုန်းကအပြည့်ရသဘောတူညီမှုရခဲ့ပြီးတဲ့နောက်ခဏတာငြိမ်းချမ်းမှုရခဲ့ပေမဲ့အခု Syria ရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကတောက်ကြားနေမှာပြောပါရယ်။ဒါပေမဲ့ American နဲ့ Russia တို့ဟာပိုးပြီးရေရှည်တည်တံ့နိုင်မဲ့သဘောတူညီချက်အသစ်တစ်ခုရဖို့အရေးပုံမနှိဆက်လာပြီလို့ဆိုပါရယ်။ Switzerland နိုင်ငံဂျနီဗာမြို့မှာ Russia နိုင်ငံခြားရေးဝန်ကြီး Sergey Lavrov နဲ့တွေ့ဆုံအပြီးမှာဝန်ကြီး Kerry ကအခုလိုပြောလိုက်တာပါ။နိုင်ငံခြားရေးဝန်ကြီးနှစ်ဦးဟာစီးရေးပူပေါင်းဆောင်ရွက်နိုင်ရင်းနဲ့ဆီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုချေမှုန်းနိုင်ဖို့အချက်အလက်မျှဝေရေးအတွက်အဖြေရှာဖို့ကြိုးစားနေကြပါတယ်။ February လတုန်းကရခဲ့တဲ့အပြစ်ရသဘောတူညီမှုနောက်ပိုင်းဆီးရီးယားမှာတည်ငြိမ်အေးချမ်းခဲ့ပေမဲ့လို့ဒီသဘောတူညီချက်ဟာမျှော်လင့်ထားတယ်လို့မဟုတ်ပဲကျိုးပြတ်သွားချိန်မှာတော့တည်ငြိမ်မှုတွေပြောက်ကွက်ခဲ့ရတယ်လို့ဝန်ကြီး Kerry ကပြောပါတယ်။ဆီးရီးယားပြည်တွင်းစစ်အဖြေရှာရေးမှာစီးရေးနဲ့မဖြေရှင်းနိုင်ကြောင်းနှစ်ဖက်သဘောတူညီမှုရခဲ့ကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်အတွေ့အတွင်းဆွေးနွေးမှုတွေဟာမျှတပြီးအပြုသဘောဆောင်တယ်လို့ပြောပါရယ်အဖွဲ့ရေကြားနှစ်နဲ့ရှိုင်းရှိုင်းမယုံမကြည်ဖြစ်နေတာတွေကြော်လွားနိုင်ဖို့ကြံနေတဲ့ဤပညာပိုင်းဆိုင်ရာပြဿနာတွေကိုလာမယ့်ရက်အနေငယ်တွင်မှာပဲပြေလည်အောင်ဆောင်ရွက်နေတယ်လို့လည်းဆိုပါရယ်နိုင်ငံရေးအဖြေမရှာဘဲနဲ့တော့တိုက်ခိုက်နေမှုတွေအဆုံးသတ်မှာမဟုတ်ပဲနိုင်ငံရေးအဖြေရှာမှုကသာဆီးရီးယားပြည်သူတွေရတဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့ပုံမှန်အနေထားကိုရောက်နိုင်တဲ့တစ်ခုတည်းသောနည်းလမ်းဖြစ်တယ်လို့လည်းဝန်ကြီးကယ်ရီပြောပါရယ
်ဗြိတိန်နိုင်ငံကဥရောပသမဂ္ဂ EU ကနေထွက်ဖို့တရားဝင်လုပ်ငန်းတွေမစခင်ဒီကိစ္စကိုလွှတ်တော်မှာထပ်ပြီးဆွေးနွေးမဲ့ခွဲဖို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကလှုံ့ဆော်မှာမဟုတ်ဘူးလို့ The Daily Telegraph သတင်းစာမှာစနေနေ့ကရေးသားထားပါတယ်သတင်းရင်းမြစ်ကိုတော့အတိအကျဖော်ပြမထားပါဘူးလွတ်တော်တွေကစန့်ကျင်ဘက်တွေကိုဒီအရေးနှောက်နှေးအောင်လုပ်ဖို့ဝန်ကြီးချုပ်မေကအခွင့်အရေးပေးမှာမဟုတ်ကြောင်းနဲ့ဝန်ကြီးချုပ်တယောက်အနေနဲ့လွတ်တော်ရဲ့မဲမပါပဲဗြိတိန်ထွက်ခွာရေးကိုစတင်လှုံ့ဆော်ခွင့်ရှိကြောင်းဥပဒေအကျိုးဆောင်တွေရဲ့အကြံပေးချက်တွေလည်းရယူထားပြီးဖြစ်တယ်လို့ Telegraph သတင်းစာမှာဖော်ပြခဲ့တာပါဗြိတိန်လွတ်တော်အမတ်650တဲကအများစုကသူတို့ကိုသူတို့ Remainers EU နဲ့ဆက်လက်ပူးပေါင်းလုပ်သူတွေအဖြစ်ကြေညာထားပြီးပြီးခဲ့တဲ့လူထုစာနာခံယူပွဲမှာ EU ကနေထွက်ဖို့ရလတ်ထွက်ခဲ့ပေမဲ့ဒီရလတ်ဟာဥပဒေအဖြစ်အတီးလို့တတ်မှတ်မထားတာကြောင့်တကယ်တမ်းခွဲမထွက်ခင်မှာရွေးကောက်ခံလွတ်တော်အမတ်တွေကဒီမဲခွဲမှုကိုပြန်လဲသုံးသပ်ခွင့်ရှိတယ်လို့လည်းသူတို့ကပြောနေကြတာဖြစ်ပါတယ်။ EU ကနေဗြိတိန်နှုတ်ထွက်ဖို့ဇွန်လ23ရက်နေ့မှာလူထုစန္ဒခံယူပွဲနဲ့ဆုံးဖြတ်ခဲ့တာပါ။အဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ပြီးရင်နှစ်နှစ်ကြာအချိန်ယူပြင်ဆင်ရမယ်ဆိုတဲ့ EU အဖွဲ့ရဲ့စီကံတတ်မှတ်ချက်အပိုက်50အတိုင်းပြင်ဆင်မှုတွေစတင်ရေးကိုတော့ဒီနှစ်ကုန်အထိတောင်းဆိုအောင်မှာမဟုတ်သေးဘူးလို့ဝန်ကြီးချုပ်မေကပြောထားပါတယ်။Telegraph သတင်းစာရဲ့ရေးသားမှုပေါ်ဝင်ကြီးချုပ်ယုံကမှတ်ချက်ပေးသူမရှိသေးပါဘူး။အတိုက်ခံ Labour Party ရဲ့အကြီးအကဲအဖွဲ့ဝင်တွေကတော့ဒီကိစ္စမှာလွတ်တော်အမတ်တွေကမဲခွဲဆုံးဖြတ်တာဒါမှမဟုတ်လဲဒုတိယအကြိမ်လူထုစန္ဒခံယူပွဲပြန်ကျင်းပဖို့လိုတယ်လို့အကြံပြုထားပြီးနောက်ထပ်၈နှစ်အကျိုးဆောင်အဖွဲ့တစ်ခုကလည်းဒီကိစ္စကြီးတစ်ခုလုံးအပေါ်ဥပဒေကြောင့်အရာတရားဝင်ကန့်ကွက်ထားခဲ့ပြီးဖြစ်ပါတယ်။
Zika virus တိုက်ဖျက်ရေးအတွက်ရန်ပုံငွေချဖိဖို့ Republican လွှတ်တော်အမတ်တွေကို American သမ္မတ Barack Obama ကတိုက်တွန်းလိုက်ပါတယ်။ Zika ပိုးတိုက်ဖျက်ရေးအတွက်လိုအပ်နေတဲ့အရေးပေါ်ရန်ပုံငွေချပေးဖို့ဆိုပြီးလွန်ခဲ့တဲ့6လကျော်ကတည်းကတောင်းဆိုခဲ့ပေမဲ့လွှတ်တော်အမတ်တွေကရန်ပုံငွေပေးဖို့ညှဉ်းဆန်းခဲ့တယ်လို့သူ့ရဲ့အပတ်စဉ်မိန့်ခွန်းထဲမှာ Obama ကထည့်သွင်းပြောဆိုသွားပါတယ်။ဒါကြောင့်လဲ Ebola ကင်ဆာနဲ့တခြားရောဂါတိုက်ဖျက်ရေးအတွက်သတ်မှတ်ထားတဲ့ရန်ပုံငွေတွေကိုသုံးစွဲဖို့ဖြစ်လာရတယ်လို့သမ္မတကပြောပါတယ်။ဒါဟာရရှိခံတဲ့အဖြစ်မဟုတ်တလို့လွှတ်တော်အမတ်တွေဟာသတင်း9ပတ်တိုင်းတိုင်းလွှတ်တော်ရန်နာထားပြီးတော့အမေရိကန်တွေစီကာဗိုင်းရပ်စ်ပိုးကင်းစင်ရေးအတွက်ဘာမှမလုပ်ဘဲနေနေကြတယ်ဆိုပြီးတော့အိုဘားမားကပြောပါတယ် Republican လွှတ်တော်အမတ်တွေဟာစီကာပိုးကိုချိန်ချောက်မှုအဖြစ်မြင်ပြီးတော့အလုတ်သမားနဲ့အစိုးရရုံးပိတ်ရက်ပြီး Washington ကိုပြန်ရောက်ကြတာနဲ့ပထမဆုံးလိုအပ်မဲ့ကိစ္စအဖြစ်လုပ်တင်တယ်လို့အိုဘားမားကဆိုပါတယ် American အစားအသောက်နဲ့ဆေးဝါးကုတ်ကဲရစ်ဌာန FDA ကစီကာဗိုင်းရပ်စ်ဆန်သက်ရေးအတွက်လူထားတဲ့သွေးတွေကိုစစ်ဆေးမှုလမ်းညွှန်ချက်တွေကိုတောက်ကြနေကကြည်ကြဲပြန့်ပြန့်တတ်မှတ်လိုက်ပါတယ်ဒီသွေးတွေကိုအသုံးမပြုခင်စီကာပိုးကူးစက်ခံရခြင်းရှိမရှိအရင်စစ်ဆေးတင်တယ်လို့ဆိုပါရယ်စီကာပိုးကိုတောင်အမေရိကတိုက်အလဲပိုင်းနဲ့ကရေဘီယံကျွန်းတွေမှာတွေ့ခဲ့ရပေမဲ့အမေရိကန်မှာကူးစက်ခံရသူ 2,500 ကျော်ဟာပြပခီးကနေကူးစက်ခံခဲ့ရပုံရတယ်လို့ဆိုပါရယ်ယောဂါပိုးကူးစက်ခံရသူ 5 ဦးထက်က 4 ဦးမှာယောဂါလက္ခဏာတွေမပြတာကြောင့်သွေးလူရှင်တွေယောဂါကူးစက်ခံရတာမသိကြတာမျိုးလည်းဖြစ်နိုင်တယ်လို့သွေးသွင်းရာကတစင်လဲစီကာပိုးကူးစက်သွားနေတာဖြစ်ပါရယ်
အီတလီတနိုင်ငံလုံးဝန်ထဲပူဆွေးပွဲရနေ့စတင်တဲ့ဒီကနေ့စနေနေ့မှာငလင်ဒန်သစ်အမက်ထရီချေမြို့တဲ့အနောက်ခံခွေးတွေနဲ့အတူလိုက်လံရှာဖွေနေတဲ့ကုညီကယ်ဆယ်ရေးဝန်ထမ်းတွေကတော့ငလင်ဘေးတွေ့သူတစုံတယောက်ကိုနောက်ထပ်ရှာလို့မရခဲ့ကြသေးပါဘူး။အီတလီသမ္မတဆာဂျီယိုမက်ထရီယာလာကဒီအမက်ထရီမြို့ကမြို့တော်ဝင်နဲ့အတူငလင်ဒန်သင့်မြို့ရဲ့ပျက်စီးနေတဲ့အခြေအနေတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။တမဒါကငလင်ကြောင့်ကွယ်လွန်သွားသူတွေရဲ့နိုင်ငံတော်ဇာပနအခမ်းအနားကိုလည်းတက်ရောက်ပါလိမ့်မယ်။အမတ်ထရီချေမြို့ဟာတမြို့လုံးနှီးပါးပျက်စီးသွားခဲ့ပြီးအခုလက်ရှိအခြေအနေမှာတော့မိသားစုကလာရောက်ပြီးအတီးပြုတ်မပေးနိုင်သေးတဲ့ကလေးတွေနဲ့မုန်းဖုတ်သမားတယောက်အပါအဝင်လူ15ယောက်ရဲ့အလောင်းတွေရှိနေပါတယ်။တောက်ကြနေတော့ကပြင်းအား 4.8 ရှိတဲ့နောက်ထပ်ငလင်ငယ်တစ်ခုလှုပ်ခဲ့တာကြောင့်ဆေးလွတ်ထားတဲ့ကယ်ဆယ်ရေးဝန်ထမ်းတွေဟာသမိုင်းဝင်အမတ်ထရီချေမြို့အတွင်းကရှာဖွေရေးလုပ်ငန်းတွေကိုရပ်ဆိုင်ထားရပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားနိုင်ငံကအခုနောက်ဆုံးဒုံးကျည်ပြုတ်လိုက်တဲ့လို့ရကိုကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်ထဲရှုံချလိုက်ကြပါရယ်ဒီလိုပြင်းထန်တဲ့ရှုံချချက်ကိုမြောက်ကိုရီးယားရဲ့အဓိကမဟာမိတ်တရုတ်နိုင်ငံကလည်းထောက်ခံထားတာပါမြောက်ကိုရီးယားအပေါ်အနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့သိတာထင်ရှားတဲ့နောက်ထပ်အရေးယူဆောင်ရွက်ချက်တွေလုပ်သွားမယ်လို့တောက်ကြနေနောက်ပိုင်းမှာထုတ်ပြန်လိုက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံရဲ့ကြေညာထက်ထဲမှာဖော်ပြထားပါရယ်ဘလို့အရေးယူမှုမျိုးတွေလုပ်မလဲဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာဖော်ပြမထားပါဘူးဒေတာရင်တင်းမှမှုတွေတိုးလာနိုင်တဲ့ဆိုရဲဆိုရင်မှုကြောင့်ကနအူးမှာတရုတ်နိုင်ငံရဲ့သဘောတူညီမှုမရခဲ့ပေမဲ့တရုတ်နဲ့အချင်းချင်းဆွေးနွေးပြီးမှဒီကြေညာချက်ကိုအတည်ပြုလိုက်နိုင်တာပါမြောက်ကိုရီးယားနိုင်ငံဟာရင်းငုပ်သင်္ဘောတစ်စင်းပေါ်ကနေအင်္ဂါနေ့တုန်းကဂျပန်နိုင်ငံဘက်ကိုဒုံးကျည်ပြုတ်လုခဲ့တာပါဒါဟာမြောက်ကိုရီးယားအတွက်ရေထဲကနေပထမဆုံးအအောင်မြင်မြင်ပြုတ်လုလိုက်တာဖြစ်တယ်လို့ပြီးခဲ့တဲ့လတွေအတွင်းကုလသမဂ္ဂဆုံးဖြတ်ချက်ကိုအာခံပြီးမြောက်ကိုရီးယားကဆက်တိုက်လှုပ်ဆောင်နေတဲ့နောက်ဆုံးစမ်းသပ်ပြုတ်မှုဖြစ်ပါတယ်ဒါဟာခွင့်လွှတ်နိုင်စရာမရှိတဲ့အဆင်ချင်မဲ့တဲ့အပြုတ်မှုဖြစ်ပြီးဂျပန်ရဲ့လုံခြုံရေးကိုချိန်ချောက်တဲ့လို့ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေးကပြောပါရယ်ကုလသမဂ္ဂနဲ့သူ့ရဲ့မဟာမိတ်တွေဟာမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုကိုကုလသမဂ္ဂရဲ့ဆုံးဖြတ်ပြဋ္ဌာန်းချက်ကိုချုပ်ပေါက်တယ်ဆိုပြီးလုံခြုံရေးကောင်စီမှဆွေးနွေးကြတာဟာဆိုးဝါးတဲ့ရန်စမှုဖြစ်တယ်လို့အပြစ်မဲ့သူကိုအပြစ်ရှိကြောင်းဆွဆွဲလိုက်တာမျိုးဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနအရာရှိချုံမင်ဒုတ်ကစနေနေ့မှာပြောပါရယ်
ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်အပြင်ဘက်က IS သွေးကြွတွေခိုအောင်နေတဲ့နေရာတစ်ခုကိုဝင်စီးခဲ့တာမှာစစ်သွေးကြွအနည်းဆုံး3ယောက်ကိုတုတ်တင်နိုင်ခဲ့ပါတယ်။တက္ကသိုလ်တောင်ပိုင်း15မိုင်ခွဲအကွာမှာရှိတဲ့နာရယန်ဂန်ဂျီမြို့မှာတနအီကြာရက်တပ်ဖွဲ့ဝင်တွေနဲ့ပြန်လည်ပစ်ခတ်ခဲ့ကြတာဖြစ်ပြီးစစ်သွေးကြွတွေရဲ့တိုက်စုံမှုကိုအကြီးတန်းရဲအရာရှိကအတည်ပြုထားပါတယ်။စစ်သွေးကြွတွေကလက်နက်မချဘဲရက်တပ်ဖွဲ့ဝင်တွေကိုလက်ပစ်ပုံ၄-၅လုံးလောက်နဲ့ပစ်ခဲ့သလို AK-22 rifle တွေနဲ့လည်းပစ်ခတ်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်အမျိုးသားရက်တပ်ဖွဲ့အကြီးအကဲက AFP ကိုပြောပါတယ်။သေဆုံးသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာမွေးဖွားတဲ့ကနေဒါနိုင်ငံသား Chaudhry လဲပါဝင်တဲ့အကြောင်းတာဝန်ကြားအရေးအယာရှိတွေကပြောပါတယ်။သူဟာဘင်္ဂလားဒေ့ရှ်မှာအဆိုးဆုံးတိုက်ခိုက်မှုဖြစ်တဲ့ရဲတပ်ဖွဲ့ဝင်2ယောက်နဲ့အတူနိုင်ငံသား18ယောက်အပါအဝင်ပြန်ပေးဆွဲထားတဲ့လူပေါင်း20ကိုတပ်ဖြတ်ခဲ့တဲ့တိုက်ခိုက်မှုကိုကြိုးကင်သူဖြစ်ယူဆကြပါတယ်။
မလေးရှားဝန်ကြီးချုပ်ကိုဖမ်းဆီးပေးဖို့ဆိုပြီးကြောင်းသားတက်ကြွလှုပ်ရှားသူတွေမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာစနေနေ့ကစုဝေးဆန္ဒပြကြပါရယ်အမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးနေတဲ့မလေးရှားရင်းနှီးမြှုပ်နှံမှုဘဏ္ဍာငွေအရှုပ်အရှင်းကိစ္စမှာဝန်ကြီးချုပ်နာဂျီဘရာဇက်ပါဝင်ပတ်သက်နေတဲ့သဘောပြောဆိုထားတာပါရဲဌာနကတာမြင့်ချက်ကိုဆန့်ကျင်ပြီးတော့ကွာလာလမ်ပူးမြို့ကနေရာတစ်ခုမှာဝန်ကြီးချုပ်ရဲ့ကာတွန်ရုပ်ပုံတွေနဲ့ပိုစတာတွေကင်ဆောင်ထားတဲ့လူတထောင်ထက်မနည်းစနေနေ့ကစုဝေးခဲ့ကြတာပါဝန်ကြီးချုပ်နာဂျီတီထောင်ထားတဲ့မလေးရှားရင်းနှီးမြှုပ်နှံမှုဘဏ္ဍာငွေထဲကနေအမေရိကန်ဒေါ်လာ 3.5 ဘီလီယံထက်မနည်းပြီးခဲ့တဲ့လကအခိုးခံလိုက်ရတယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။အမေရိကန်မှာအင်ချမ်းမီဆတဲ့ယင်းနေမြုံနှံမှုတွေဝယ်ယူတဲ့ယာမှာအသုံးပြုခဲ့တယ်လို့ဆိုတဲ့ငွေ 3.3 ဘီလီယံကိုထိန်းချုပ်ထားဖို့အမေရိကန်တရားရေးဌာနကစတင်ဆောင်ရွက်နေပါပြီ။
NASA အဖွဲ့ရဲ့ Juno အကာသယဉ်ဟာအကာသထဲမှာ9နှစ်ကြာနေခဲ့ပြီးတဲ့နောက်ဂျာတာပရီဂျိုနဲ့အနီးကပ်ဆုံးကိုစနေနေ့ကရောက်သွားခဲ့ပါတယ်။ Juno အကာသယဉ်ဟာနေစွမ်းရင်စနစ်ထဲကအကြီးဆုံးဂျာတာပရီဂျိုကိုအနီးကပ်ဆုံးနေရာရောက်ရှိဖြတ်သန်းနေတာဖြစ်ပါတယ်။ Greenwich Standard ချိန် 12:52 အချိန်မှာ Juno အကာသယဉ်ဟာဂျာတာပရီဂျိုဘေးကတိမ်လုံးတွေရဲ့အထက် 4,200 ကီလိုမီတာမိုင်အားဖြင့်မိုင်ပေါင်း 2,600 ကျော်မှတနာရီကိုမိုင်ပေါင်း 13,000 နီးပါးအမြန်နှုန်းနဲ့အဲ့ဒီဂျိုရဲ့ရွေရှားမှုနဲ့အညီရွေရှားနေခဲ့တာဖြစ်ကြောင်း NASA ကပြောပါတယ်။ Juno အကာသယဉ်ဟာဂျာတာပရီဂျိုရဲ့ဂျိုဘက်လန်ဒဲကိုဇူလိုင်လ4ရက်နေ့ကလေးကစတင်ဝင်ရောက်ခဲ့ပြီးဒါဟာပထမဆုံးအနေနဲ့အနည်းဆုံးနေရာကိုရောက်လာတာဖြစ်ပါတယ်။အကာသယဉ်ပေါ်မှာပါတဲ့တိုင်တာစမ်းသပ်ရေးကိရိယာတွေကိုပြစ်လွတ်နိုင်ခဲ့ပြီးဖြစ်တယ်လို့NASA သိပ္ပံပညာရှင်တွေကအထူးစိတ်လှုပ်ရှားနေကြပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုလိုချင်ညာပြီးသွားခဲ့တာဖြစ်ပါတယ် VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOE ရဲ့ internet စာမျက်နှာဖြစ်တဲ့ www.burmese.voenews.com ဆိုတဲ့စာမျက်နှာနဲ့ကျွန်တော်တို့ရဲ့ VOE Facebook စာမျက်နှာတွေကနေလည်းပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့မြန်မာသမ္မတရဲ့အိန္ဒိယနိုင်ငံခီးစဉ်အကြောင်းကိုပြောပြခြင်းပါတယ်မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီအစိုးရတည်တက်လာခဲ့ပြီးတဲ့နောက်သမ္မတသစ်ရဲ့အိန္ဒိယနိုင်ငံကိုပထမဆုံးခီးစဉ်အဖြစ်သမ္မတဦးထင်ကျော်ဟာမြန်မာနိုင်ငံကနေအိန္ဒိယနိုင်ငံကိုဒီကနေ့စတင်ထွက်ခွာသွားပြီဖြစ်ပါတယ်အိန္ဒိယသမ္မတပရနမုဂါဂျီရဲ့ဖိတ်ကြားချက်နဲ့စီးပွားရေးကုန်သွယ်ရေးနဲ့နယ်စပ်လုံခြုံရေးတွေကိုအဓိကဆွေးနွေးမဲ့မြန်မာသမ္မတရဲ့အိန္ဒိယနိုင်ငံခီးစဉ်ဟာ၄ရက်ကြာမြင့်မှာဖြစ်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါနိုင်ငံတော်သမ္မတဦးထင်ကျော်နဲ့သမ္မတကတော်ဒေါ်စုစုလွင်တို့ဦးဆောင်တဲ့မြန်မာချစ်ကြည်ရေးကိုယ်စားလှယ်ဖွဲ့ဟာအိန္ဒိယနိုင်ငံသမ္မတပရနက်မူကာဂျီရဲ့ဖိတ်ကြားချက်နဲ့ဒီကနေ့ဩဂုတ်လ28ရက်နေ့စနေနေ့မနက်9:00မှာနေပြည်တော်ကနေအိန္ဒိယနိုင်ငံကိုထွက်ခွာပြီးတော့ဒေသစံတော်ချိန်မနက် 10:00 မှာတော့ဘီဟားပြည်နယ်ခါယာမြို့ကိုရောက်ရှိသွားပြီးဖြစ်ပါတယ်။သမ္မတကိုအိန္ဒိယနိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးနဲ့ဘီဟားပြည်နယ်ကာယခရိုင်အုပ်ချုပ်ရေးမှူးတို့ကခီးဦးကြိုဆိုခဲ့ကြပါတယ်။နိုင်ငံတော်သမ္မတဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ထဲမှာသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတန်းစင်မောင်အလုသမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဆွေနဲ့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်တို့လိုက်ပါသွားကြတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်နိုင်ငံတော်သမ္မတဦးထင်ကျော်ဟာသူ့ရဲ့၄ရက်တာခီးအစမှာပဲဗုဒ္ဓဂါယာကိုတွားရောက်ဖို့ရှိတယ်လို့သမ္မတရုံးပြောခွင့်ရဒုတိယညွှန်ကြားရေးမှူးချုပ်ဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ
်။တော်တော်ကျွန်တော်အကြမ်းဖျင်းသိတာကတော့အခုကဗုဒ္ဓဂါယာအရင်သွားမယ်ပြီးရင်မှ New Delhi State Visit သွားမယ်အဲ့လိုသိရတာဟုတ်အကြမ်းဖျင်းပါကြီးတွေပါသွားတယ်ပဲအဲ့ဒါ30နှစ်ရှိ
ဒီကနေ့စနေနေ့မှာတော့သမ္မတဦးထင်ကျော်ဟာမဟာဗောဓိပင်ရှိရာဗုဒ္ဓခါယာကိုတွားရောက်ပြီးရှီဟောင်းတုတေသနာပြတိုက်ကိုတွားဖို့ရှိတယ်လို့မနေ့ပြန်တနင်္ဂနွေနေ့မှာတော့တက်မဟာရှိရာအာဂရာကိုတွားရောက်မှာဖြစ်ပါတယ်အိန္ဒိယသမ္မတပရနက်မူကာဂျီနဲ့လည်းတနင်္လာနေ့မှာတွေ့ဆုံမှုစီစဉ်ထားပါတယ်မြန်မာသမ္မတဦးထင်ကျော်ဟာတနင်္လာနေ့မှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးနိုင်ငံနားလည်မှုစာကြုံလွှာအများပြားကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်အတွင်းမှာတော့အိန္ဒိယမြန်မာနိုင်ငံကြားစီးပွားရေးကုန်သွယ်ရေးနယ်စပ်လုံခြုံရေးတွေကိုအဓိကထားဆွေးနွေးပြီးအိန္ဒိယမြန်မာနယ်စပ်ဒေသတွေအတွက်ကောင်းမွန်စွာစီမံခန့်ခွဲရေးကိုဦးစားပေးပြီးစီးပွားရေးကုန်သွယ်ရေးအပါအဝင်နှစ်နိုင်ငံဆက်ဆံရေးကိုတွန်းမြှင့်လှုပ်ဆောင်မှုရှိတယ်လို့နှစ်နိုင်ငံအရေးလေ့လာသူတွေကသုံးသပ်ပါတယ်။မြန်မာနိုင်ငံရေးလေ့လာသူဦးအောင်သူငယ်ရဲ့အမြင်ကတော့
ကျွန်တော်မြင်တာတော့အိန္ဒိယကကျွန်တော်တို့နဲ့ဒီနေဆက်မှာသူတို့ဟိုဟိုင်ဝေးပေါ့နော်အဝေးပြေးကားလမ်းမကြီးဖောက်ဖို့စီမံကိန်းတွေပါလေရှိပါတယ်ဆိုတော့အဲ့လားပြင်ဟိုတချို့ဒီသူတို့ကလည်းအိန္ဒိယဘက်ကနေပြီးတော့ဒီအရှိမျော်တဲ့မူဝါဒပေါ့နော်ကျွန်တော်တို့အရှိနိုင်ငံတွေနဲ့ဆက်ဆံရေးမူဝါဒရှိတဲ့ခါကျတော့ဟိုစီးပွားရေးသဘောအရဆိုလို့ရှိရင်ကျွန်တော်တို့တချို့အကျိုးအမြတ်တွေရှိနိုင်ပါတယ
်မြန်မာနိုင်ငံနေနဲ့သူ့ရဲ့နိုင်ငံခြားရေးမူဝါဒတဲ့အတိုင်းအိန္ဒိယအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်အိန္ဒိယနိုင်ငံတို့နဲ့နိုင်ငံချင်းချစ်ကြည်ရင်းနှီးမှုခိုင်မာအောင်တည်ဆောက်ဖို့ကြိုးစားနေတာဖြစ်တယ်ဆိုတာကိုလည်းဦးအောင်သူငင်းကအခုလိုပြောပါတယ်
။ဟိုကျွန်တော်တို့တရုတ်နဲ့အိန္ဒိယဆိုတာကဟိုအိန္ဒိယချင်းနိုင်ငံလည်းဖြစ်တယ်နောက်တစ်ခါအင်အားကြီးတဲ့နိုင်ငံတွေလည်းဖြစ်တယ်လေ။ဆိုတော့အဲ့တော့ရေဘူးရပြောရင်တော့ကျွန်တော်တို့ဒီတရုတ်နဲ့ဆက်ဆံရေးပြီးတဲ့အခါမှာအိန္ဒိယကိုလည်းပြစ်ထားလို့မရဘူးဆိုတဲ့သဘောမျိုးထောက်နေထင်ပါတယ်။အဲ့တော့ခုနပြောတဲ့အတိုင်းပေါ့နော်ကျွန်တော်ကုံတော်ရေးကိစ္စတွေဆွေးနွေးဖို့တွေရှိပါလိမ့်မယ်။နောက်တစ်ခါအိနေဆက်မှာကျတော့တချို့နာဂသဘုံကိစ္စမျိုးတွေကဒါတစ်ခါတလေလဲဟိုသူတို့ဆွေးနွေးနေကြတဲ့ဟာမျိုးတွေရှိပါတယ်။ဆိုတော့အဲ့ဒီကိစ္စတွေလည်းပါကောင်းပါမယ်လို့ထင်ပါတယ်
။မြန်မာသမ္မတရဲ့အိန္ဒိယခီးစဉ်အတွင်းမှာမြန်မာနိုင်ငံတွေကနေအိန္ဒိယအစိုးရကိုပုံကန်နေတဲ့လက်နက်ကိုင်တွေရဲ့အရေးကိုလည်းဦးစားပေးဆွေးနွေးဖို့ရှိပါတယ်ဆိုတာအိန္ဒိယနိုင်ငံနိုင်ငံခြားရေးဌာနကပြောဆိုထားပါတယ်။သမရဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်မတိုင်ခင်လေးမှာပဲမြန်မာနိုင်ငံကိုအိန္ဒိယနိုင်ငံသားရေးဝန်ကြီးဆုစမာစရာဂျက်တရက်တာခီးစဉ်ဖြစ်လာရောက်ခဲ့ပြီးတော့နိုင်ငံတော်သမရဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့တွေ့ဆုံပြီးအိန္ဒိယမြန်မာနှစ်နိုင်ငံအရေးကိုဆွေးနွေးခဲ့ကြပါသေးတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ဟာလည်းမကြခင်လတွေအတွင်းမှာအိန္ဒိယမှာကျင်းပမဲ့ဘင်းစတက်ထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူကပြောဆိုထားပါတယ်ရှင
်။မြန်မာသမ္မတဦးထင်ကျော်ရဲ့အိန္ဒိယနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မတ်စုမောပြောပြသွားတာဖြစ်ပါတယ်။အခုတခါတော့သတင်းနောက်မတ်စုစီစဉ်ကိုနားဆင်ရမှာပါ။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆယ်ရီ NCA စာချုပ်ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေပါပါဝင်တက်ရောက်ခွင့်ရမယ့်21ရာစုပင်းလုံးညီလာခံကိုအခင်းအကျင်းအစ်စ်နဲ့လာမဲ့တပတ်ထဲမှာကျင်းပဖို့ရှိနေပါတယ်။ဒီညီလာခံဟာလက်ရှိအစိုးရတရဲ့ငြိမ်းချမ်းရေးတကားစတင်ဖွင့်လှစ်လိုက်တဲ့သဘောဖြစ်ပေမဲ့ဒီနောက်ပိုင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကတော့ဆက်ပြီးတော့ရှိနေဦးမှာပါ။မကြခင်ကျင်းပမဲ့21ရာစုပင်းလုံးညီလာခံအလားအလာနဲ့ပတ်သက်လို့ VOA သတင်းတောက်မမြင့်မြင့်ခိုင်ကသတင်းတောက်မဆုအဖြစ်တင်ပြပေးထားပါတယ်ခင်ဗျာ
NLD အစိုးရတက်ဟာငင်းချင်းကြီးတကားကိုစတင်ဆွဲဖွင့်တဲ့အနေနဲ့လာမယ့်အပတ်ထဲမှာ21ရာစုပင်းလုံးညီလာခံကျင်းပဖို့ရှိနေပါတယ်ဒီညီလာခံမှာတော့တနိုင်ငံလုံးအဖြစ်ခတ်ရစေးသဘောတူစာချုပ် NC ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းတော်လက်နက်ကိုင်အဖွဲ့တွေပါပါဝင်တက်ရောက်ခွင့်ရမှာပါဒါဟာပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်လှုပ်ဆောင်ခဲ့တဲ့ငင်းချင်းလုပ်ငန်းစဉ်တွေကွဲပြားတဲ့အစိုးရတည်ရဲ့အခင်းကျင်းဖြစ်ပါတယ်တိုင်းတော်တွေဘက်ကတော့လက်ရှိအစိုးရတည်လက်ထက်မှာနိုင်ငံကြီးအရာသဘောတူညီချက်တွေဟာပိုပြီးခိုင်မာမယ်လို့ယူဆကြသလိုဒွန်ဆန်းစုကြည်ဦးဆောင်တဲ့ငင်းချင်းလုပ်ငန်းစဉ်အပေါ်မှာလည်းယုံကြည်မှုပိုရှိကြပါတယ်
တမတော်ဆိုတာကတော့အရင်ရကသူတို့ဟိုချမှတ်ထားတဲ့2008ဖွဲ့စည်းပုံကိုကာရမယ်ကာကွယ်ရမယ်ဆိုတော့အခြေခံမူဝါရှိနေတော့ဟိုဒေါန်ဆန်းစုကြည်နေနဲ့ပေါ့လေဒါကိုဖြတ်ကျော်နိုင်ဖို့ကတမတော်နဲ့တော်တော်လေးကိုညှိနှိုင်းနေရတဲ့အနေထားတမတော်ကလည်းကြည့်ရတာအရင်လိုတိတ်ပြီးတော့မှဟိုအမားကြီးနဲ့ယက်တီမှုတိတ်မရှိတော့ဘူးပေါ့နော်ညှိနှိုင်းဟိုအပြောင်းလဲလောက်လာတဲ့အနေထားတွေအထက်ကြောက်ရှိပါတယ်ဒါဟုတ်တယ်ဖြည်းဖြည်းချင်းပေါ့လေဒါကတော့ကြောင်းလဲသွားနိုင်မယ်လိမ့်မယ်လို့တော့ယုံကြည်တယ်
။27ရာစုပင်လုံညီလာခံအတွက်ရည်ရွယ်ပြီးဇူလိုင်လကုန်ပိုင်းလောက်ကတိုင်းနာရီအနေနဲ့မိုင်ဂျာရန်မှာအစည်းအဝေးတစ်ခုပြုလုပ်ခဲ့ပြီးဒီအစည်းအဝေးကနေဘုံသဘောတူညီချက်တော့မချမှတ်နိုင်ခဲ့ပါဘူး။ဒါပေမဲ့လည်းမိုင်ဂျာရန်အစည်းအဝေးဟာပြီးခဲ့တဲ့သမ္မတဦးသိန်းစိန်လက်ထက်မှာတော့ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးNC စာချုပ်ကိုလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့လက်မှတ်မထိုးထားတဲ့အဖွဲ့တွေဆိုပြီးကွဲသွားရတာကနေတိုင်းနာလက်နက်ကိုင်အဖွဲ့တွေတပေါင်းတစည်းတည်းပြန်လည်တွေ့ဆုံပြစ်တာကတော့အမျက်လို့ဆိုနိုင်ပါတယ်။မကြာခင်ဩဂတ်လ31ရက်နေ့မှာစတင်ကျင်းပမယ့်27ရာစုပင်လုံးညီလာခံမှာပါဝင်တက်ရောက်မယ့်အဖွဲ့တွေအနေနဲ့စာရန်တင်တာအကြံပြုချက်ပေးတာမျိုးတွေကိုအချိန်အကန့်အသတ်နဲ့ပဲလှုံ့ဆော်ခွင့်ရမှာဖြစ်ပါတယ်။ဒါကြောင့်ဒီညီလာခံဟာအစိုးရသိရဲ့ရှေ့လျှောက်ငင်းချင်းလုပ်ငန်းစဉ်တွေမှာအားလုံးပါဝင်နိုင်အောင်လမ်းဖွင့်ပေးလိုက်တဲ့သဘောထားဖြစ်ပြီးအခုတကြော့ညီလာခံတဲ့တွင်ငင်းချင်းလုပ်ငန်းစဉ်တွေအဆုံးသတ်မှာမဟုတ်ပါဘူး။ရှေ့အပတ်ထဲကျင်းပမယ့်ညီလာခံဟာပထမအကြော့ဖြစ်ပြီးနောက်ထပ်6လဝင်းကျင်မှာဒုတိယအကြော့ထပ်မံကျင်းပအောင်မှာဖြစ်ပါတယ်။ဒါကြောင့်ငင်းချင်းရေးခီးကတော့ဆက်ရှိနေအောင်မှာပါ။27ရာစုပင်လုံညီလာခံနဲ့ပတ်သက်လို့ဒွန်ဆန်းစုကြည်ကတော့ပင်လုံစာချုပ်ကိုအခြေခံတာထက်ပင်လုံစိတ်ဓာတ်ကပိုပြီးအဓိကကျတယ်လို့ပြောဆိုထားတာရှိပါတယ်။ပထမဆုံးညီလာခံအဖွဲ့မှာတော့အများမျှော်လင့်ထားသလို ဖက်ဒရယ်ဖွဲ့စည်းပုံဆိုင်ရာကိစ္စတွေအထီတော့ဆွေးနွေးနိုင်အောင်မှာမဟုတ်ပါဘူး။လက်ရှိအခြေအနေအရတော့27ရာစုပင်လုံညီလာခံကိုစတင်လိုက်ပြီးမှနိုင်ငံရေးမူပေါင်းကိုဆက်လက်ဆွေးနွေးပြီးနောက်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့ရှိပါတယ်။27ရာစုပင်လုံညီလာခံအခင်းကျင်းနဲ့ပတ်သက်လို့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှပါဝင်တဲ့စိုင်းကြုံညွန့်ကအခုလိုပြောပါတယ်။
ညီလာခံကဟိုကနပြော10မိနစ်ပဲရမယ်ဆိုတော့သူကအဲတင်ပြမှုပိုင်းနဲ့ပတ်တက်ရင်တော့လုံလောက်မှုရှိမှာမဟုတ်ဘူး။ဘာလဲအပြန်လန်ဆွေးနွေးမှုလည်းမရှိဘူး။ဆုံးဖြတ်ချက်တွေလည်းရှိမှာမဟုတ်ဘူး။ဒါပေမဲ့တခြားရှုထောင့်ကနေပြန်စဉ်းစားတယ်ဆိုတော့ဖြင့်ဒါငင်းချမ်းရေကိုသွားမယ်ဆိုတဲ့အချိန်မှာလက်မမရေးထိုးသေးတဲ့တိုင်းနယ်လက်နက်ကိုင်တွေလည်းအများကြီးရှိတယ်။ဒါကသူတို့ကိုလည်းပါဝင်လာစေတယ်။သူတို့ပါဝင်လာအောင်လမ်းဖွင့်ပေးတယ်ဆိုတဲ့ရှုထောင့်ကနေပြန်ကြည့်မယ်ဆိုရင်တော့ဖြင့်ဒါကနှုတ်နှစ်ဖက်ညှိနှိုင်းဆွေးနွေးတဲ့ပုံစံပေါ့လေ။ဒါသူတို့လက်မှတ်ထိုးချင်လာအောင်ဒါကအစိုးရအနေနဲ့ဆွဲဆောင်တဲ့တဘောလည်းဖြစ်တယ်လို့အဲ့လိုတော့စဉ်းစားတယ်ဆိုရင်အဖြစ်ဒီဒီညီလာခံအကျိုးမြတ်ရှိတယ်လို့ပြောနိုင်တယ်။ဟောလို့ပေါ့ဟိုဆွေးနွေးတဲ့ဖက်ကနေအကြောင်းအရာကိုမဆွေးနွေးနိုင်ပါဘူးအဲ့လိုမျိုးပြောတယ်ဆိုရင်တော့ဖြစ်ဒီဟာကမပြည့်စုံဘူးဆိုတဲ့အတိုင်းသာတော့ရောက်တာပေါ့လေ
။27ရာစုပင်လုံညီလာခံမတိုင်ခင်မှာမြန်မာစစ်တပ်အနည်းနဲ့ပြီးခဲ့တဲ့ရက်ပိုင်းကကချင်လွတ်လပ်ရေးတပ်မတော် KIA တပ်စခန်းတွေကိုရဟတ်ယင်နဲ့ထိုးစစ်ဆင်တာမျိုးတွေလက်နက်ကြီးနဲ့ပစ်တာတွေရှိခဲ့ပါတယ်။ဒါဟာငင်းငင်းကြီးဆွေးနွေးပွဲတွေမတိုင်ခင်မှာမြန်မာစစ်တပ်ရဲ့လှုပ်လှိမ့်လှုပ်ထရှိတဲ့ကိစ္စလို့တောင်ဆိုနိုင်ပါတယ်။ဒါနဲ့ပတ်သက်လို့စိုင်းကြုံညွန့်ပြောပြတာကတော့
အခုဆိုရတက်လဲအားလုံးပါဝင်လာအောင်လှုပ်ဖို့ကြိုးစားနေတယ်။ငင်းချမ်းရင်ကိုလည်းဖော်ဆောင်မယ်ဆိုပြီးတော့တွတ်တွတ်ပြောနေတယ်ပထမဦးစားပေးအနေနဲ့လည်းရွေးချယ်ထားတယ်ဟုတ်လားငင်းချမ်းကိစ္စ။အဲ့တော့အဲ့တော့ဒီအစိုးရရဲ့ mechanism တစ်ခုဖြစ်တဲ့တပ်မတော်ဖက်ကနေပြီးတော့ဒီလိုထိုးစစ်တွေလိုက်ပြီးတော့ဆင်နေတာကဟောပေါ့တင့်တော်ရက်လားပေါ့နော်ဒါကဟောပေါ့တမယောကြထိတွေ့မှုဆိုရင်လည်းဒီနဲ့တော့ပြည့်ရတော့အောင်ဖြစ်တင်သလားပေါ့ဟောအောက်မှာကတမယောကြတစ်ခွက်နဲ့တစ်ခွက်ဟောထိလို့တွေ့လို့တိုက်တာခိုက်တာဆိုရင်တည်တည်မောမောဆိုရင်တော့ဒါကိစ္စမရှိပါမယ်။တကယ်စစ်စင်ရေးပုံစံလိုမျိုးတစ်မျိုးဆိုရင်တော့ဖြင့်ဒါကဟိုငင်းချမ်းရဲ့တိဆောက်တဲ့အချိန်မှာမေးခွန်းတွေအများကြီးထွက်လာပါလိမ့်မယ်
။ညညွတ်တော့တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ဘက်ကတော့နှစ်ဦးနှစ်ဖက်အပြစ်ခတ်ရစဲရေးပူးတွဲကြေညာပေးဖို့ကိစ္စအပါအဝင်အချက်ရှစ်ချက်ကိုဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံတော့ငါတောင်းဆိုထားတာရှိသလိုဒီတောင်းဆိုမှုအစဉ်ပြေရင်တော့တိုက်ပွဲတွေရပ်တန့်ရေးအတွက်အတိုင်းတာတစ်ခုထိစိတ်ချလို့ရနိုင်ပါတယ်။နိုင်ငံတကာရဲ့အသိအမှတ်ပြုမှုကိုရရှိထားတဲ့လက်ရှိအစိုးရတက်လက်ထက်ငင်းငင်းလုပ်ငန်းစဉ်ရဲ့အောင်မြင်မှုဟာဒေါ်အောင်ဆန်းစုကြည်အနေနဲ့မြန်မာစစ်တပ်နဲ့တိုင်းနာလက်နက်ကိုင်တွေရဲ့လူလားချက်တွေအပေါ်ဂျောင်းဝင်ညှိနှိုင်းနိုင်မှုအပေါ်မှာမူတည်နေတာလည်းဖြစ်ပါလိမ့်ရှင
်။အမြင့်မြင့်ခိုင်စီစဉ်တင်ဆက်တဲ့သတင်းနောက်မဆုစီစဉ်ကိုနားဆင်ကြရဖြစ်ပါတယ်။ VOA မြန်မာပိုင်းကနေစနေညဘက်မြန်မာဘာသာစီစဉ်တွေကိုည7:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်စီစဉ်ကိုနားဆင်ရမှာပါ။ဩဂတ်လ12ရက်နေ့မှာကြောက်ခဲ့တဲ့နိုင်ငံတကာလူငယ်များနေ့အထိမ်းအမှတ်အဖြစ်ရန်ကုန်မြို့မှာလူငယ်အဖွဲ့အစည်းတွေစုစည်းပြီးရန်ကုန်လူငယ်ပွဲတော်ကိုပြီးခဲ့တဲ့ဘက်မှာကျင်းပခဲ့ပါတယ်။ဒီကအဖြစ်တော့လက်ရှိဆွေးနွေးတဲ့လက်ထက်မှာရေးဆွဲနေတဲ့လူငယ်ရေးရာမူဝါဒရေးဆွဲရေးအပိုင်းအပြင်လူငယ်တွေကြုံတွေ့နေရတဲ့အခက်အခဲတွေပြဿနာတွေကိုတွေ့ဆုံညီနိုင်ခဲ့ကြပါတယ်။အဲ့ဒီနေ့ကပြုလုပ်ခဲ့တဲ့လူငယ်ပွဲတော်အကြောင်းကိုတော့ဒီတစ်ပတ်မြန်မာတခွင်အစီအစဉ်မှာဖီယိုမြန်မာပိုင်းသတင်းတော့ကိုထက်အောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာနိုင်ငံရေးအရာတစုံတရာပွင့်လင်းလာပြီးတဲ့နောက်ပိုင်းလူငယ်တွေကိုယ်တိုင်ဥဆောင်ကမကထလှုပ်ကြတဲ့လူငယ်ပွဲတော်တွေခက်ဆက်စိတ်တွေ့လာရပါတယ်။ဒီထဲမှာလူငယ်တွေအတွက်ခေါင်းဆောင်မှုစွန့်ရည်အပါအဝင်အည်သွေးမြင့်ပွဲတွေနိုင်ငံရေးလူမှုရေးဆိုင်ရာတွစ်ဆုံညှိနှိုင်းပွဲတွေကနေလူငယ်တွေကြည့်စုစည်းနိုင်တဲ့လူငယ်အခမ်းအနားတွေကိုပုံစံအမျိုးမျိုးတွေ့ရပါတယ်။အခုနိုင်ငံတကာလူငယ်များနေ့အထိမ်းအမှတ်ဖြစ်လို့တဲ့ရန်ကုန်လူငယ်ပွဲတော်နဲ့လူငယ်အဖွဲ့အစည်းမိတ်ဆက်ပွဲတွေအတွက်ရည်ရွယ်ရင်းကိုရန်ကုန်လူငယ်ကွင်းရဲ့အဖွဲ့ကတွဲဖက်အတွင်ရည်မှုကိုစီလင်းမွန်ကအခုလိုရှင်းပြပါတယ
်။ဒီပွဲလောကကြီးရည်ရွယ်ချက်ကတော့အထူးသဖြင့်နိုင်ငံတကာလူငယ်များနေ့အကြောင်းကိုဒီလူငယ်အကြောင်းမှာအရာထက်ပိုပြီးသိရှိစေဖို့နောက်ပြည်သူလူထုကြားထဲမှာလည်းအရာထက်ပိုပြီးသိရှိစေဖို့ရည်ရွယ်တယ်။အခုကကြာအခုလက်ရှိမှာနိုင်ငံအခုလက်ရှိမှာနိုင်ငံရဲ့အခြေအနေပေါ့မှာနိုင်ငံရဲ့အခြေအနေဆိုတာ27ရာစုပင်လုံမှာလုပ်နေတဲ့ကိစ္စရပ်တွေလူငယ်အရာမွာတာရေးဆွဲနေတဲ့ကိစ္စရပ်တွေနောက်ဒီကျောင်းသားတောင်းသမဂ္ဂတွေပါလုပ်နေတယ်ဆိုတဲ့ကိစ္စရပ်တွေပေါ့နော်။အဲ့ကိစ္စရပ်တွေကိုအဲချားလူငယ်တွေကျလို့ငယ်အနေနဲ့ဒါ information သိသွားအောင်ပေါ့နော် information ပေးရဲ့ရည်ရွယ်ချက်အနေနဲ့ပြပါပါပါတယ
်ဒီပွဲကိုရန်ကုန်လူငယ်ကွင်းရဲ့အဖွဲ့ကဥဆောင်ပြီးလူငယ်ကွင်းရဲ့26ပွဲကပူးပေါင်းပါဝင်ခဲ့ကြတာပါ အဓိကအပြင်တော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနိုင်ငံရေးဖြစ်စဉ်တွေမှာလူငယ်တွေပါဝင်ပတ်သက်နိုင်မှုနဲ့အစိုးရအသင်းနဲ့အတူရေးဆွဲနေတဲ့လူငယ်ရေးရာမူဝါဒတွေအကြောင်းစကားဝိုင်းဆွေးနွေးပွဲတွေတယောက်နဲ့တယောက်ညှိနှိုင်းဆွေးနွေးပွဲတွေလုပ်ခဲ့ကြပါတယ်။လူငယ်ပွဲတော်တွေမြန်မြန်လုပ်ပေးခြင်းအပြင်နိုင်ငံအရေးမှာလူငယ်တွေအနေနဲ့ပိုမိုပါဝင်လာနိုင်တယ်လို့ကိုစင်လင်းမွန်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ခုလက်ရှိမြန်မာနိုင်ငံဘာဖြစ်နေလဲဆိုတော့ကျွန်တော်တို့ update ပေးနေရယ်။ဒီမှာလူငယ်ဖွဲ့စည်းပြဝဲရဲဆိုရင်လူငယ်ဖွဲ့စည်းတို့ပတ်ပြီးကြည့်သွား။အဲဆိုတော့တရားအပြင်တို့ဘယ်ဖွဲ့မှာစိတ်ပါဝင်စားတယ်။တို့ဘယ်လိုမျိုး issue မျိုးတို့ပါဝင်ဆောင်ရွက်ချက်နဲ့ပေါ့နော်သူတို့ချိတ်ဆက်မိသွားတယ်ချိတ်ဆက်မိပြီးတော့အဲ့ခွက်စီကပါဝင်ဖြစ်သွားတယ်။ဘာဖြစ်ဖြစ်သူလဲနိုင်ငံအရေးမှပေါ့နော်နောက်တနေ့ကနေသူပါဝင်ပြီးသားဖြစ်သွားတယ်ပေါ့နော်။အဲ့ဒီမှာကျွန်တော်တို့ကလူငယ်တွေအတွက်အကျိုးရှိတဲ့ပွဲတွေကိုမြင်လာပြီးတော့လုပ်ပေးခြင်းအပြင်လူငယ်တွေကနိုင်ငံအရေးမှပို့ပြီးပါဝင်လာမယ်။အချိတ်ဆက်မရှိသေးတဲ့လူငယ်တွေကအချိတ်ဆက်တွေရလာကြမယ်ပေါ့နော်
။မတူညီတဲ့လူငယ်အဖွဲ့အစည်းအများအပြားဒီပွဲကိုလာရောက်ပြီးသူတို့လှုပ်ဆောင်ချက်တွေကိုချပြခဲ့ကြတဲ့အတွက်လူငယ်တွေကြားတယောက်နဲ့တယောက်ချိတ်ဆက်ပြီးအတူတကွပူးတွဲလှုပ်ဆောင်နိုင်တယ်လို့ဒီပွဲကိုလာရောက်ကြတဲ့လူငယ်တွေကပြောဆိုကြပါတယ်။လူငယ်တွေကြားဖြစ်ပျက်နေတဲ့အကြောင်းအရာတွေကို Facebook လူမှုကွန်ရက်ကနေတဆင့်မေးခွန်းတွေမေးပြီးညှိနှိုင်းအဖြေရှာနေကြတဲ့ Europort အဖွဲ့ကလည်းဒီပွဲမှာပူးပေါင်းပါဝင်ခဲ့ပါတယ
်။ဟုတ်ကဲ့ဒီပွဲကိုစီစဉ်တဲ့နေရာမှာပေါ့နော်ညီမတို့ Europort Contact Group တွေကအကိုရီလည်းပါရရှင်အားအကြောင်းပြီးတော့ဒီမှာလည်းညီမတို့လူငယ်တွေအများပြားလာမယ်ဆိုပေါ့နော်ညီမတို့ဒီ Europort ဆိုတာလည်းလူငယ်တွေကိုဦးစားပေးတဲ့ဥစ္စာမျိုးညီမတို့တနည်းအားယူပြသွားပါ
လူငယ်တွေကိုအတိအကပြစ်မှတ်ထားပြီးလုပ်တဲ့ဒီပွဲကိုလူငယ်သူတွေကြအကျဉ်းနဲ့အားရမှုရှိခဲ့ကြပါတယ
်။အရင်ကောင်းပါရဲ့ဖြစ်စောအခုလူငယ်ဆိုတာဒီနိုင်ငံအတွက်အရင်အရေးပါတယ်။ဒီသူကအတိအကဒီနိုင်ငံကိုခေါင်းဆောင်မဲ့သူတွေဆိုတဲ့အခါကျတော့ဒီအခုလက်ရှိသူတို့ငယ်ရွယ်တုန်းမှာပေါ့နော်တက်တက်ကြွကြွနဲ့ဟိုမျိုးအဖွဲ့အစည်းတစ်ခုဦးဆောင်နိုင်တယ်ဆိုတဲ့အခါကျတော့အရင်ကဒီလိုမျိုးအဖွဲ့အစည်းဦးဆောင်လို့လူငယ်တွေလည်းဘယ်လိုပြောမလဲအာဒီပါတက်တက်ကြွကြွနဲ့ပါဝင်လာအောင်လို့ပေါ့နော်အဲလှုပ်ဆောင်ပေးရဲ့ပွဲလေးလို့မြင်မိပါတယ်ဟုတ်
အရန်ကောင်းပါရှင်ပါတို့ညီမတို့လူငယ်တွေကပေါ့နော်ဒီဟိုနိုင်ငံဒီနိုင်ငံရဲ့ပြောင်းလဲမှုတို့ youth ဒီ youth policy လုပ်တဲ့နေရာမှာပါဝင်တာတော့ပါတော့အရန်ကောင်းပါတယ်ပေါ့ဟုတ်
ဟုတ်ဒါအရန်ကိုကောင်းတဲ့ပွဲပါလူငယ်ရေကောင်းမှရှိတဲ့လူငယ်တွေတနေရာထဲမှာစုနေတယ်လူငယ်တွေဘာတွေလုပ်နေလဲဆိုတာတွေကိုညီမတို့သိခွင့်ရတယ်ပြီးတော့လူငယ်တွေတက်ပို့ပြီးတက်ကြွစေမယ်ဒီလိုမျိုး sharing session တွေလည်းရှိရတဲ့ကြောင့်ပေါ့အရန်ကိုကောင်းပါတယ်
နိုင်ငံတကာလူငယ်များနေရောက်တိုင်းလူငယ်ပွဲတော်တွေကိုပြီးခဲ့တဲ့နှစ်တွေကရန်ကုန်လူငယ်ကွင်းကဥဆောင်ပြီးလှုပ်လာခဲ့ပေမလို့ဒီနှစ်ဟာအရင်နှစ်တွေကနေတော့မတူပါဘူးအစိုးရအသစ်နဲ့အတူလူငယ်ရေးရာအစီအစဉ်တွေမှာဆောင်ရွက်မှုတွေရှိတာကြောင့်ပုံမထီအောင်မှုရှိစေတယ်လို့ကိုစစ်လင်းမွန်ကဆိုပါတယ
်အဓိကအားဖြင့်တော့အရင်တော့ကျွန်တော်တို့ပြောရဲ့အကြောင်းအရာတွေဒီကျွန်တော်တို့ကပြောဆို information ပေးရဆိုတာတဲ့ information ပေးပြီးကျွန်တော်တို့ကဘာမှလုပ်လို့မရဘူးမှပြတော်တော်ဆန်နေပေမှာလှုပ်ရှားနေတယ်သူလှုပ်ရှားနေတဲ့အကြောင်းအရာတွေပဲလာပြောလေးရှိကြတယ်ဟောဒီနေ့ကဘာလဲဆိုတော့အစိုးရကူတာအကောင့်ထဲဖော်နေတာအစိုးရကူတာအကောင့်ထဲဖော်နေချိန်မှာလူငယ်တွေကသွားပြီး approach လုပ်နေတဲ့အပိုင်းနေဖြစ်ရှိနေတယ်ဒါအဲ့ approach လုပ်နေတဲ့အပိုင်းနေကျွန်တော်လာပြီး information ပေးရခါမှာ information ပေးရခါမှာဘယ်လိုမျိုးလဲဆိုတော့သူတို့က information လာပြီးလို့ရှိရင်တခါသွားပြီးသူတို့နဲ့ချိတ်ဆက်မိပါမယ်အဲ့ဒါကြောင့်သူတို့နဲ့ပူးပေါင်းလှုပ်ဆောင်နေတဲ့လူတွေသွားပြီးချိတ်ဆက်မိခြင်းအပြင်သူတို့ရဲ့အတန်တွေကိုလည်းတခါအစိုးရစီကိုတိုက်ရိုက်ပြန်ရပြီးသားဖြစ်သွားမှာပေါ့နော်။အဲ့ဒါဒါဘယ်လိုကွာချလဲဆိုတော့အစိုးရအပြောင်းလဲကြောင့်ကွာချနူကကွာချသွားတာမျိုးလည်းရှိခဲ့ပေါ့နော်။ပြီးရင်လူငယ်ကြီးကမှာလာဆိုလို့ရှိရင်အစိုးရကိုယ်တိုင်ကနေပါဒီလူငယ်တွေနဲ့ချိတ်ဆက်ပြီးအခုရေးဆွဲနေတဲ့ process တွေရှိတယ်။လူငယ်တွေကတိုင်းရေးပြန်လာပြီးသူလှုပ်ဆောင်နေတဲ့ process တွေရှိတယ်။အဲ့ဒါအဲ့ process တွေမှာလူငယ်တွေကသူတို့ရဲ့ပါဝင်ခြင်းအားဖြင့်သူတို့အတန်တွေပါဝင်ပြီးသားဖြစ်သွားရဲပေါ့နော်။
ဒီပွဲကိုရန်ကုန်မြို့အပါအဝင်တခြားနယ်မြို့ကလူငယ်တွေပါလာရောက်ပြီးလူငယ်တွေကြားဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။လူငယ်တွေရဲ့အတန်တွေတနေရာထဲမှာစူးစိနိုင်တဲ့အခုလိုမျိုးလူငယ်ပွဲတော်တွေမကြမကြာပြုလုပ်တင်တယ်လို့လူငယ်တွေကတိုက်တွန်းကြပါတယ်။
ယခုလူငယ်နောင်ဝယ်လူကြီးဆိုတဲ့အတိုင်းပေါ့နော်လူငယ်တွေကိုအလေးပေးမှနောက်ခါမှဒီနိုင်ငံကြီးကပို့ပြီးတော့ကောင်းမွန်နိုင်မယ်ပေါ့အဲဒါကြောင့်မို့လူငယ်တွေကိုအခြေပြုပြီးတော့လုပ်ပေးတဲ့ပွဲလေးတွေကိုများအစိုးရကရောတခြားအဖွဲ့အစည်းတွေကရောအကူအညီပြီးတော့လုံးဝတိုက်တွန်းလုပ်ပေးသင့်ပါတယ်လို့ပြောချင်ပါတယ
်လူငယ်တွေရဲ့ခေါင်းဆောင်မှုဆံရွေးပြောဆိုဆက်ဆံမှုစွန့်ရင်အပါဝင်အသင်းဖွဲ့ကြားလူငယ်တွေရဲ့ပါဝင်ပတ်သက်မှုတွေနိုင်ငံရေးငြိမ်းချမ်းရေးဖြစ်စဉ်တွေမှာလူငယ်တွေဆောင်ရွက်မှုတွေအကြောင်းဒီပွဲကနေတဆင့်သိရှိခဲ့ရတဲ့အတွက်များစွာအကျိုးရှိစေတယ်လို့လူငယ်တွေကဆိုကြပါတယ်ဒါကြောင့်လဲဩဂတ်စ်လ20ရက်နေ့မှာရန်ကုန်မြို့တော်ဝင်စင်တာမှာပြုလုပ်ခဲ့တဲ့ဒီပွဲကိုလူငယ်6ယောက်ကျော်တက်ရောက်ခဲ့ကြပြီးတော့ကဏ္ဍအသီးသီးမှာပါဝင်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။ကိုထောင်စီစဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့ကျွန်တော်တို့စနေညတိုက်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်။လိုင်းဒိုမီတာ25 30 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သွားရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ www.burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုနိုင်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းတဆင့်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဝါရှင်တန်မြို့တော် VOA American အသံကနေ2016ခုနှစ်ဩဂတ်လ29ရက်စနေညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိတိုက်ရိုက်အသံလွှင့်ပေးနေပါတယ်ကျွန်တော်တို့ကဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line no meter 25 30နဲ့50နဲ့ line length meter 190လို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါဒီအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရမှာပါကိုကြော်ကြော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ကုလသမဂ္ဂတွင်မှုဂျိုဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်တဲ့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမယ်ဆိုပြီးတော့နိုင်ငံတော်အတိုင်ပင်ခံယုံဝန်ကြီးဌာနကကြေညာထားပါတယ်မြန်မာနိုင်ငံထဲမှာအင်မတန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်တဲ့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့တိမ်မွေးနဲ့နေတဲ့ရေးကိစ္စတွေကိုဖြည့်ရှင်းနိုင်မဲ့ရေရှည်နီလန်းကောင်းတွေကိုရှာဖွေဖို့ဆိုပြီးတော့ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာရှိပါတယ်။ဆိုတော့ဒီကိစ္စကလက်ရှိမှာကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာလူပြောသူပြောအများဆုံးဖြစ်နေတဲ့ကိစ္စတစ်ခုတည်းမှာပါပါတယ်။ကော်မရှင်ဖွဲ့စည်းမဲ့ကိစ္စကိုသဘောတူသူတွေရှိပါတယ်၊သဘောမတူသူတွေရှိပါတယ်။ပတ်ပေါင်းစုကျွန်တော်တို့ကြားရအောင်ဒီကနေ့ဆွေးနွေးကြမှာပါ။ပင်နယ်ဆွေးနွေးပေးဖို့အတွက်မြေပုံမျိုးနယ်ကပြည်သူ့တော်ကိုယ်စားလှယ်တူဖြစ်သူဦးဖေးတန်းကိုဖိတ်ခေါ်ထားပါတယ်။နောက်တစ်ခါကျွန်တော်တို့88မျိုးဆက်ငင်းချိုင်းနဲ့ပွလင်းလူဖွဲ့စည်းကခေါင်းဆောင်တူဖြစ်တဲ့ဦးမြအေးကိုလည်းဖိတ်ခေါ်ထားပါတယ်။ဦးမြအေးကိုတော့ကျွန်တော်တို့အခုချိန်မှာဆက်သွယ်ဆဲပါ။ပါဝင်ဆွေးနွေးမဲ့သောတာရှင်အတော်များများရှိပါတယ်။အီးမေးလ်နဲ့ပို့ထားတာ Facebook ကနေ message ပို့ထားတာအတော်များများရှိပါတယ်။ကျွန်တော်တို့အားလုံးကိုအားလုံးရဲ့သဘောထားကိုသိရအောင်အားလုံးကိုအချိန်ပေးနိုင်ဖို့အတွက်အားလုံးအနေနဲ့လူရင်းတူရှင်ထိထိမိမိဆွေးနွေးပေးဖို့ကျွန်တော်ပန်ကြားလိုပါတယ်။တကယ်တော့ဒီကိစ္စမှာအစိုးရဘက်ကတာဝန်ရှိသူတူဦးပါဝင်ပြီးတော့တိုက်ရိုက်ဆွေးနွေးနိုင်မယ်ဆိုရင်ပိုကောင်းပါပါ။အဲ့လိုမဆွေးနိုင်ဆွေးနွေးနိုင်တဲ့အချိန်တွေမရှိတဲ့အတွက်ကျွန်တော်တို့ဒီတမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကိုကျွန်တော်တို့ VOE ကပြီးခဲ့တဲ့ရက်ပိုင်းဆက်သွယ်မေးမြန်းတဲ့အခါမှာဒီကော်မရှင်ကိစ္စနဲ့ပတ်သက်ပြီးတော့ဦးစော်ထေးကဖြေဆိုထားတဲ့ဖြေဆိုချက်လေးရှိပါတယ်ကျွန်တော်တို့အဲ့ဒါလေးကိုအရင်ဆုံးနှောက်ထောင်ကြည့်အောင်ပါခင်ဗျာ
ကျွန်တော်တို့စဖတ်ကြရတိုင်းဒါကအကြံဉာဏ်ပေးဖို့အကြံပေးကော်မရှင်ဖြစ်တယ်ဒီရခိုင်ရေးကိစ္စကဒီရာနဲ့ပတ်သက်ပြီးနိုင်ငံကဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာတော့ဒါတော့မငြင်းနိုင်တဲ့အမှန်တရားဖြစ်တယ်နောက်မြန်မာနိုင်ငံရဲ့နိုင်ငံကအတိုင်းဝိုင်းနဲ့ဆက်ဆံရေးနဲ့ရိုင်းမှုတော့အတိုင်းနဲ့ဆက်နွယ်ပတ်သက်မှုတွေရှိနေတယ်ရှိနေတဲ့ကိစ္စကိုကျွန်တော်တို့ကပြီးခဲ့တဲ့9နှစ်မှာလုပ်ခဲ့တဲ့ရခိုင်စုံစမ်းစုစည်းကော်မရှင်အတိုင်းအဖြေထွက်သလားဆိုရင်မထွက်ဘူးပေါ့နော်မထွက်ခဲ့ဘူးအဲ့ဒါကိုဒီလေတော့မြန်မာနိုင်ငံအစိုးရရဲ့ပြောကြားချက်နဲ့ဒီတွင်းကပြောကြားချက်နဲ့မလုံလောက်ဘူးမလုံလောက်တဲ့အတွက်ကျွန်တော်တို့ကနိုင်ငံတကာက neutral ဖြစ်ရမယ်ပြလဲမှုပြရမယ်အများလီဇာမယ်ဆိုကြတင်ချတဲ့လူတွေဖြစ်ရမယ်အတွေ့အကြုံရှိရမယ်ဆိုတော့ခြုံငုံပြီးတော့မှဒါဒီကော်မရှင်ကိုဖွဲ့စည်းထားခြင်းဖြစ်ပါလေ
အဲ့ဒါကဥဇော်ထေးပါဆိုတော့ဥဇော်ထေးပြောထားတဲ့အချက်ထဲမှာအဓိကအချက်လေးတွေကဒီရခိုင်အရေးကိစ္စဟာနိုင်ငံတကာနဲ့ဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာထောက်ပြပါတယ်တခါမြန်မာနိုင်ငံဟာနိုင်ငံတကာတိုင်းဝန်နဲ့ဆက်ဆံရေးမှာနိုင်ငံခြားရေးမူဝါဒကလည်းပဲဒါတွေနဲ့ဆက်နွယ်ပတ်သက်မှုရှိနေတယ်ဆိုတာပြောပါတယ်ပြီးခဲ့တဲ့9နှစ်တမရဟောင်းဦးသိန်းစင်အစိုးရလက်ထက်မှာလုပ်ခဲ့တဲ့ရခိုင်စုံစမ်းစစ်ဆေးကော်မရှင်ကအပြေမထွက်ဘူးဆိုတာကိုဦးစော်ဒီကအခုဒီဖြစ်ဆိုချက်မှာပြောထားပါတယ်ဆိုတော့ဒီကိစ္စပြေလည်တော့အောင်မြန်မာအစိုးရပြောတာနဲ့ပြည်တွင်းကပြောတာနဲ့မလုံလောက်ပါဘူးတဲ့အဲ့လိုမလုံလောက်တဲ့အတွက်နိုင်ငံတကာကနေပြီးတော့ပယ်လိုက်မှုလဲကင်းတဲ့အများလေးစားမှုရှိတဲ့ကြော်ကြားတင်ရှားသူလဲဖြစ်တဲ့အတွေ့အကြုံလဲရှိတဲ့စာတရားပြန်အဲ့ဒီအချက်တွေပေါ်မှာသုံးသပ်ပြီးတော့မှဒီလူပုဂ္ဂိုလ်တွေနဲ့ဒီကော်မရှင်ကိုဖွဲ့စည်းဖို့လုပ်တာပါလို့ဦးစော်ဒီကအဲ့လိုပြောထားတာဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးပယ်နေဆွေးနွေးမဲ့သူဒုဖြစ်တဲ့ဦးဖေးတန်းရဲ့သဘောထားကိုနောက်ထောင်ကြည့်အောင်ပါဥဖေတန်းခင်ဗျာဥဖေတန်းကိုတိုင်ကဒီကော်မရှင်ပေါ်ဘလို့မြင်ပါသလဲဒီကော်မရှင်ဟာဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာပြောထားတဲ့အတိုင်းလုံဆောင်နိုင်လိမ့်မယ်လို့ဥဖေတန်းယုံကြည်ပါသလား
ဟုတ်ကဲ့ဒီကော်မရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပါတီပေါင်းအခုဆိုရင်30လောက်ကဒါအပေါ်မှာမချိန်မနှံ့နဲ့ကံွယ်ထားတာကြီးရှိပါတယ်ကျွန်တော်ရဲ့ခိုင်မျိုးသားပါတီကလည်းပဲအဲလုံးဝကံွယ်ထားပါတယ်အဲအဲ့တော့ကျွန်တော်တို့အနေနဲ့ဒါအဲ့ဒီပေါ်မှာဒီ အများစုကိုကိုစားပြုတဲ့ပါတီတွေကကန့်ွက်တယ်ဆိုတာဟာဒါဒီပေါ်မှာတော့ဟိုသဘောထားကွဲလွဲမှုရှိနေပြီဆိုတာကိုဟိုမိမောင်းထောပြရပဲဖြစ်ပါတယ်ပြီးတော့ပုဗ္ဗအာနံပေါ်မှာတော့ကျွန်တော်တို့လူပုဂ္ဂိုလ်ရပြောရမယ်ဆိုရင်သူ့အနေနဲ့နိုင်ငံတကာအတင်ကြရပုဂ္ဂိုလ်တူဖြစ်ပါတယ်အဲ့လိုဖြစ်တာနဲ့အတူပဲအဲ့သူ့မှာနိုင်ငံတကာပုံရိပ်တွေနိုင်ငံတကာသတင်းမီဒီယာတွေကဟိုရရှိထားတဲ့သူ့ရဲ့ခံစားချက်တွေနောက်ရလူအခွင့်အရေးနဲ့ပတ်သက်တဲ့အဲသူ့ရဲ့အဲဒီသဘောထားရဲ့ဒီချက်တွေဆိုတာသူ့မှာပါလာမယ်ဆိုတာကိုကျွန်တော်တို့ညွှန်လင်းထားပါတယ်ပြီးတော့ကျွန်တော်တို့မှာဒီလူအခွင့်အရေးနဲ့ရှင်ပြီးတော့နော်ကျွန်တော်တို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုရှင်းလာမယ်ဆိုရင်ဒီနိုင်ငံမှာမဆိုကျွန်တော်တို့အမျိုးသားအကျိုးစီးပွားကိုပဲအဥဒန်းတင်ကြပါတယ်ဒါကြောင့်ကျွန်တော်တို့ကအဲ့လိုနိုင်ငံကပုံရိပ်ရှိတဲ့ပုဂ္ဂိုလ်တယောက်ရဲ့အဆုံးအဖြတ်အကြံဉာဏ်တွေဟာကျွန်တော်တို့အမျိုးသားရဲ့အကျိုးစီးပွားကိုထိခိုက်လာမယ်ဆိုရင်ကျွန်တော်တို့ဖက်ကအဲ့ဒါကိုစိုးရိမ်တဲ့သဘောပါ
ဟုတ်ကဲ့ဒါပေမဲ့
ဒီကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုတော့ကျွန်တော်တို့ဆက်ပြီးတော့စောင့်ကြည့်ရသွားမယ်ဆိုတဲ့သဘောမျိုးတော့ကျွန်တော်တို့ခံစားပါတယ
်ဟုတ်ပါတယ်ကော်မရှင်ကလည်းပဲတကယ်ကတော့ဖွဲ့မယ်လို့သာကြေညာထားတာပါဖွဲ့တော့မဖွဲ့ရသေးပါဘူးကျွန်တော်နားလည်ထားသလောက်ဆိုရင်ကိုဖီအန်နန်ကဗမာပြည်ကိုလာပါမယ်အဲ့ဒီခါမှာမြန်မာစုအနေနဲ့ကိုဖီအန်နန်ဖောင်ဒေးရှင်းအကြားမှာဒီကော်မရှင်လုပ်ငန်းနဲ့ပတ်သက်ပြီးတော့ MOU နားလည်မှုစာချုပ်တော့လက်မှတ်ရေးထိုးပါမယ်အဲ့ဒီနောက်ပိုင်းမှာစပြီးတော့လုပ်ငန်းတွေစာမယ်တဘောရှိပါတယ်နောက်တစ်ခုကလည်းပဲဒီကော်မရှင်ကအကြံပေးကော်မရှင်ဖြစ်တယ်ဆိုပြီးတော့ဒါအစိုးရဘက်ကနေပြီးတော့အချင်းချင်းထောက်ပြထားတာလည်းရှိပါတယ်အကြံပေးဖြစ်တဲ့အတွက်အကြံပေးဖို့ပဲဖြစ်တယ်ဆုံးဖြတ်ဖို့မဟုတ်ဘူးဆိုပြီးတော့ထောက်ပြထားတာလည်းရှိပါတယ်သို့တော်လည်းပဲဒီအကြံပေးချက်တွေဟာနိုင်ငံတကာကိုရောက်သွားပြီးတော့နိုင်ငံတကာကဒီအချက်တွေဒီကော်မရှင်ကနေတွေ့လာတဲ့အချက်တွေကိုနိုင်ငံတကာကယူလိုက်မယ်ဆိုတဲ့ဟာမျိုးဥပဒေတန်းတို့မှာဒီလိုစိုးရိမ်ချက်ရှိတာဟုတ်ပါသလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်ဘာလို့ဆိုတော့ခုနကလို့ပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာနဲ့ဆက်သွယ်မှုဒီပြဿနာဟာရခိုင်ပြဿနာနိုင်ငံတကာနဲ့အဲဒီရှင်းပြမှုရှိတယ်ဆိုပေမဲ့နိုင်ငံတကာကဝင်လာနိုင်အောင်ဖြစ်တဲ့ဘာဘောက်ကိုဖွင့်ပေးလိုက်တဲ့အချင်းချင်းတော့အတခါမှမကြုံခဲ့သေးပါဘူး။အဲ့တော့နိုင်ငံကကပုံကိုယ်ကြီးနိုင်ငံခြားသားတွေပေါ့ဗျာ။သူတို့ကဥဆောင်ပြီးတော့ဒီကော်မရှင်ကိုအကြံပေးသွားမယ်ဆိုရင်အဲ့ဒီလိုအချင်းကြီးပုံကိုယ်ကြီးရဲ့အကြံပေးချက်ဟာဒီကဖတ်အဖွဲ့အစည်းတွေပေါ့နော်ကုလသမဂ္ဂဘာဝင်ကဖတ်အဖွဲ့အစည်းတွေကဒါကိုလက်ခံအတိမတ်ပြုမှာဖြစ်ပါတယ်။ပြီးတော့ခုနကလူအခွင့်အရေးတွေကိုသူတို့မှကိုနိုင်ကခံရရှိကြတဲ့အဖွဲ့အစည်းတွေဟာကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းရေးကိုနော်ကျွန်တော်တို့ကမသိနိုင်ပါဘူး။အခက်အခဲတွေကိုကျွန်တော်တို့ကရင်ပတ်ကြီးနဲ့ကိုခံစားပြီးတော့ကြုံတွေ့ခဲ့ရတဲ့ပုံစံတွေပါကျွန်တော်တို့လောက်တူမသိဘူးဒါပေါ်မှာသူတို့ကနိုင်ငံကပုံရိပ်နဲ့အဲ့လိုကျွန်တော်တို့ပြည်ရင်းရေးကိုဝင်ဆက်တယ်လို့မျိုးအကြံပေးမှုတွေဟာအားကောင်းသွားမယ်ဆိုရင်ဒါဟာနိုင်ငံတကာမှာမှတ်တမ်းဝင်သွားပြီးတော့ကျွန်တော်တို့ကလက်မခံရင်တောင်မှဒါကနိုင်ငံတကာကကျွန်တော်တို့ကိုဖိအားပေးလာမှာဖြစ်ပါတယ်
ဟုတ်ကဲ့
ကျွန်တော်တို့ကဒီပေါ်မှာတကယ်ပဲစိုးရိမ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့စီကို email နဲ့ပေးပို့ပြီးဆွေးနွေးထားတဲ့တော်တော်ရှင်တူရှိပါတယ်မောင်တော်မျိုးကတားညူထွေးပါတဲ့သူကလည်းပဲရခိုင်တိုင်းသားတူပါတဲ့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ရေးအကြံပေးကော်မရှင်ဖွဲ့စည်းတဲ့နဲ့ပတ်သက်လို့ဘာမှစောရကမတက်လို့ပါဘူးတဲ့နိုင်ငံသားဖြစ်ဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဖြစ်ဖြစ်ပြည်တွင်းကပို့ကိုတူကပဲဦးဆောင်အဓိကကရခိုင်အရေးအတွက်အကောင်းဆုံးအဖြေတစ်ခုပဲဖြစ်စေချင်ပါတယ်တဲ့ဒါပေမဲ့အဲ့ဒီအဖြေဟာရခိုင်ဒေသခံတွေရဲ့ရင်ထဲကသဘောထားတွေနဲ့ထပ်တူကြစေချင်ပါတယ်တဲ့တကယ်လို့ရခိုင်လူလူနဲ့ထပ်တူမကြခဲ့ရင်တော့ဒီရခိုင်အရေးကနောက်အနာဂတ်မှာလည်းဆက်ဖြစ်နေဦးမှာပါပဲတဲ့ဒါကြောင့်အခုကော်မရှင်ကလည်းရခိုင်လူလူနဲ့တထက်သေးကြတဲ့အကြံပြုချက်ကိုဆောင်ရွက်နိုင်ပါစေလို့မျှော်လင့်မိပါတယ်ဆိုပြီးတော့မောင်တော်မျိုးကတော်တော်ရှင်တောင်းညွှန်ထွေကဆွနေထားပါတယ်ကျွန်တော်ဒိုင်းဆွနေမဲ့တော်တော်ရှင်တွေကိုဖိတ်ခေါ်ပါမယ်ဒိုင်းဆွနေမဲ့တော်တော်ရှင်တွေထဲမှာဒီရခိုင်ကော်မရှင်ရခိုင်အရေးအကြံပေးကော်မရှင်ဖွဲ့စည်းတဲ့နဲ့ပတ်သက်ပြီးတော့သဘောတူသူတွေရှိပါတယ်သဘောမတူသူတွေရှိပါတယ်အမြင်မျိုးစုံကိုကျွန်တော်တို့စုံနေတဲ့မြတ်ဆိုအောင်တင်ပြသွားပါမယ်ပထမဦးဆုံးရန်ကုန်မြို့ရန်ကုန်တိုင်းဘူထောင်မြို့နယ်ကကိုကျော်ရဲ့သဘောထားကိုနားထောင်ကြအောင်ပါကိုကျော်ဆွနေလို့ရပါပြီ
ဟုတ်ကဲ့ပါကိုပြရနေတို့သူကိုရခိုင်ကျပီကော်မရှင်ထွေးမှာဒီစီကတည်းကစားကိုကျွန်တော်တို့ဒီအမြင်နဲ့ပြောလို့ရှိရင်တော့လက်မခံနိုင်ပါဘူးရခိုင်ရေးကိစ္စနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ရဲ့အပေါ်မှာနိုင်ငံတကာဖိအားတွေကြားဝင်နေပါတယ်အဲ့ဒီဖိအားတွေကိုရှောင်လွှဲဖို့အစိုးရအနာကိုနိုင်ငံခြားသားတွေစီကိုဖိပေးလိုက်တယ်လို့ပဲကျွန်တော်တုံ့ပြန်မိပါတယ်ဒီတော့ရဟာဂေါ့ဆန်ကုံတူရဲ့လက္ခဏာတော့မဟုတ်ဘူးလို့ပြောရှင်ပါတယ
်ဟုတ်ကဲ့ကိုကျော်ကျေးဇူးတင်ပါတယ်နောက်တစ်ခုကျွန်တော်တစ်ဆက်တစ်ဆိတ်ဖိတ်ခေါ်ပါမယ်ဆလိုင်းဘွေကိုစလိုင်းရဲ့သဘောထားကြားပြစီခင်ဗျဟ
ုတ်ကဲ့ဒေါ်အောင်စန်းစီကြီးရဲ့ချက်ကနိုင်ငံတကာမှာရခိုင်အရေးကအဲသူတို့အဖြစ်တစ်ခုဆွဲတဲ့ချိန်မှာနိုင်ငံတကာလက်ခံအောင်ဆိုကျွန်တော်ဒီကော်မရှင်ကိုဖွဲ့တယ်လို့အဲ့လိုပဲမြင်နေတယ်တော်တော်များလည်းဒေါ်အောင်စန်းစီကြီးရဲ့ချက်တိုင်းမဟုတ်ပဲနဲ့တကယ်လို့များအဲ့ဒီဒီလူသူရဲ့စန္ဒကနဲ့တင်းဆောင်သွားသူတို့ကနိုင်ငံတကာမှာပြန့်နှံ့သွားမြင်ဆိုရင်တော့အဲ့ဒီဥစ္စာကနှမ်းချဲ့နဲ့နှမ်းချဲ့မကိုက်ပဲနဲ့ကိတော့မှာကလေးအင်မတန်မှဆွေးရင်ဆက်ကောင်းတယ်ဒါပြုတ်လို့ဆိုရင်တော့ citizen rights ဆိုတဲ့နိုင်ငံသားအခွင့်အရေးနဲ့ human rights ဆိုတဲ့လူအခွင့်အရေးတစ်ခုရှိတော့ကိုဖီအန်နန်တို့အကြံပေးရမယ့်ဥစ္စာကဘေးဝချေခံပြီးတော့လုပ်ရမလဲဆိုတဲ့ဥစ္စာဒီမှာမှစိတ်ဝင်စားစရာအကောင်းတဲ့ပုံစံဖြစ်နေတယ်တော့ကျွန်တော်ကတော့အဲ့ဒီကိစ္စမှာဘယ်လိုဖြေဖြတ်မလဲဆိုတာနည်းနည်းစိုးရိမ်စိတ်နေပဲကျွန်တော်ဖောက်နေရမှာဖြစ်ပါတယ်ကြာ
ဟုတ်ကဲ့ slide line ပေါ်မှာဆက်နေပြပါကျွန်တော်တို့စီကို Facebook ကနေပို့ပြီးတော့မှတ်ချက်ပြပြီးဆွေးနွေးထားတာတွေမှာမတူတဲ့အမြင်တွေကိုကျွန်တော်နည်းနည်းစုထားပါတယ်မှတ်ချက်အများကြီးတဲကမှာမှတ်ချက်၅ခုကျွန်တော်ရေးထားပါတယ်အဲ့ဒါလေးတွေကျွန်တော်ဖတ်ပြပါမယ်တူတူလေးတွေပါတိကျပြီးတော့နောက်ထောင်ပြကြပါတဦးကကောင်းမွန်တဲ့ခြေလှမ်းတစ်ခုလို့မြင်ပါတယ်နိုင်ငံတကာကိုခြားပြဖို့နိုင်ငံတကာလက်ခံယုံကြည်တိုက်တဲ့သူပေါအောင်ဖွဲ့စည်းထားတယ်လို့မြင်ပါတယ်အဖြစ်မှန်တွေနှစ်နာချက်တွေစိုးရိမ်ပူပန်မှုတွေနိုင်ငံတကာသိနိုင်မယ်အကောင်းဆုံးလမ်းလို့မြင်ပါတယ်နောက်တူကလုံးဝလက်မခံနိုင်ပါလိလသူအစ်စင်တဲ့သားနိုင်ငံသားပညာရှင်တွေဖိတ်ကြားတင်ပါတယ်ဘင်္ဂါလီအရေးမှာဘယ်တော့မှမြန်မာမှန်တယ်မတက်မတ်တဲ့ကုလအတွင်းမူဟောင်းတယောက်ရဲ့အဆုံးဖြတ်ကိုဒုနိုင်ငံသားတွေမလိုက်နိုင်ရင်ဘာဖြစ်မလဲအစိုးရကအတင်းကျပ်လုပ်ရင်တော့ဒီနိုင်ငံအခုတက်ပုံမငြိမ်းချမ်းရုံရှိတော့မပေါ့နောက်တူကနိုင်ငံတကာကလိစားတဲ့လူကိုခန့်တာကောင်းပါတယ်ပြည်တွင်းကလူကိုခန့်ရင်နိုင်ငံတကာကယုံကြည်မှုနှဲသွားနိုင်ပါတယ်နိုင်ငံတကာနဲ့ရင်မုံတန်းဖို့ဆိုရင်ကျွန်တော်တို့တွေကျွဲချီရခွက်ထဲကအတွေးတွေကိုဖျောက်ဖို့လိုအပ်ပါတယ်နောက်တူကဘယ်လောက်ပင်ပညာရှင်ဖြစ်ပလေစေဒေသခံတွေရဲ့လက်တွေ့ကြုံကြိုက်ခံစားမှုကိုမသိနားမလည်မှုမရှိတာဒေသခံတွေရဲ့တောင်းဆိုချက်စကားကိုနားမထောင်ရင်တော့ဘာမှမထူပါဘူးတဲ့နောက်တူကတော့ဟိုမရောက်တင်မြောက်တဲ့စာရင်တိကျတဲ့အဖြစ်တစ်ခုထွက်လာမှာပါတဲ့နိုင်ငံတွင်းကလူချင်းအဖြစ်ရှာမယ်ဆိုလဲတိကျတဲ့အဖြစ်ရနိုင်ရင်တောင်မှဘယ်လိုက်မှုလို့ပဲထင်ကြမှာပါအဲ့ဒီတော့စောင့်ကြည့်ကြတာပေါ့တဲ့ဒါက Facebook ကနေပြီးတော့ပေးပို့ထားတဲ့ဆွေးနွေးချက်အသီးသီးပါဆိုတော့ဥပ္ပဒေကများဒီလိုကော်မရှင်မျိုးကိုမြန်မာနိုင်ငံမှာဖွဲ့တယ်ဆိုတာနိုင်ငံသားတယောက်ပေါ့လေထင်ရှားတဲ့နိုင်ငံသားတယောက်ဥဆောင်တဲ့ကော်မရှင်အကြံပေးကော်မရှင်မျိုးကိုမြန်မာနိုင်ငံမှာဖွဲ့တယ်ဆိုတာဒါကျွန်တော်သိတဲ့လောက်ပထမအဦးဆုံးအကြိမ်မြန်မာတိုင်းမှာပထမအဦးဆုံးအကြိမ်တရားဝင်ပေါ့လေနိုင်ငံတော်အဆင့်တရားဝင်ဖွဲ့တာပထမအဦးဆုံးအကြိမ်လို့ကျွန်တော်နားလဲပါဆိုတော့ဒါအင်မတန်ကိုထူးခြားတဲ့ခြေလှမ်းတစ်ပါဆိုတော့ဒီခြေလှမ်းကိုလက်ရှိတန်းပြူဥဆောင်တဲ့လူတွေကလည်းပဲပေါ့ပေါ့လေးတွေးပြီးတော့လှုပ်တာတော့ဟုတ်မဲလို့ကျွန်တော်မထင်ပါဘူးဆိုတော့ဒီကော်မရှင်ကိုဥဆောင်မဲ့ကိုဖီအန်နန်ဆိုတာကလည်းကုလသမဂ္ဂတွင်မှုချုပ်20တာဝန်ထမ်းဆောင်ခဲ့တဲ့လူဖြစ်တယ်။သူကအလုပ်အားနေတဲ့လူကြောက်တော့မဟုတ်ပါဘူးသူမြန်မာနိုင်ငံလိုရေးကိစ္စကိုစိတ်ဝင်စားနဲ့လာပြီးအကူအညီပေးတာဟာကောင်းတဲ့ကိစ္စတခုလို့ရောမြင်လို့မရဘူးလားခင်ဗျာ
ကျွန်တော်အနေနဲ့ပုဂ္ဂိုလ်ရေးရာကိုဗစ်အာဏာပေါ်မှာကျွန်တော်တို့အနေနဲ့ဟိုပြောစရာမရှိပါဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကကျွန်တော်တို့ကအတိဆုံးပါကျွန်တော်တို့နိုင်ငံမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်တိတဲ့အဲဒေတာခံနေရှိပါတယ်နှစ်ဖက်လူအဖွဲ့အစည်းတွေကပုဂ္ဂိုလ်တွေလည်းရှိပါတယ်အဲနိုင်ငံကိုကိုစားပြုတဲ့လူမျိုးကိုကိုစားပြုတဲ့အဲဒီနိုင်ငံရေးပါတီဒီအကျင်းအသိပညာရှင်အသက်ပညာရှင်တွေလည်းရှိပါတယ်ခင်ဗျာအဲဒီဓာရီနဲ့ကျွန်တော်တို့ရှေ့ဆက်သွားလို့အလုပ်ဖြစ်ပါတယ်အဲဒါနိုင်ငံသားအနေတယောက်အနေနဲ့ဘလောက်ပဲအဲတော်ဒီတက်ပြီပေါ့နော
်ဟို
ဥပမာဆိုတော့ပါရဂူတယောက်ကနေပြီးတော့ဟိုဆွေးပြီးမှတောက်ပင်အကြောင်းရှိတယ်ဆိုတာကိုဒီကျဲဒီမှာလောက်ကိုမပြောနိုင်ပါဘူးအဲ့
ဒါပေမဲ့ဥပဒေကျွန်တော်ဖြတ်ပြောပြစီ
ကျွန်တော်ပြီးတယ
်အဲ
ကျွန်တော်တို့ဒါအပေါ်မှာကျွန်တော်တို့ညင်ညွန့်နဲ့လုပ်မယ်အဲတဘောကဘယ်ကိစ္စကစတင်ရမလဲဒီကိစ္စကနိုင်ငံတကာအတိဘလောက်ရှိပါစီနိုင်ငံတကာအတွေ့အကြုံဘလောက်ရှိပါစီတကယ်တမ်းဒေတာမှလိုရမှာကနိုင်ငံသားပြတ်မှာဖြစ်တယ
်ဟုတ်ကဲ့ဥပဒေ
နိုင်ငံသားပြတ်မှာကိုကျွန်တော်ချက်ချင်းတစ်ခု
ဟုတ်ကဲ့ဥပဒေကျွန်တော်နည်းနည်းဖြတ်မိပြရစီဒါပေမဲ့ဒီကော်မရှင်ကလူ6ယောက်ပေါ့6ယောက်မှာ3ယောက်ပဲနိုင်ငံသားပါတာပါကျန်တာကမြန်မာနိုင်ငံတွင်ကလူတွေပါဆိုတော့မြန်မာနိုင်ငံတွင်ကပါဝင်တဲ့လူအရေအတွက်ကလည်းပုံများတယ်လို့ပြောရမှာပါဦးဖြစ်တယ
်အဲဟုတ်ပါတယ်ဒါပေမဲ့ဥက္ကဋ္ဌဖြစ်တဲ့သူကကိုဖီအန်နန်ဖြစ်ပါတယ်ဥက္ကဋ္ဌရဲ့အဆုံးအဖြတ်အကြံပေးချက်ကဒီကော်မရှင်မှာသွားမိုးနေပါလိမ့်မယ်အဲပြီးတော့ဒီထက်ကပါလာတဲ့တိုင်းရင်းသားတွေနိုင်ငံသားတွေဆိုရင်လည်းဒီထက်အဲထဲထဲဝင်ဝင်ပြည်တဲ့ပုံကိုယ်တွေနော်နှစ်ဖက်လူအဖွဲ့အစည်းကတော့ပါပါတယ်ဒါပေမဲ့အဲ့ဒီမှာအသက်ပညာရှင်တွေဥပဒေပညာရှင်တွေနိုင်ငံဒေသပြည်သူကိုကိုစားပြုတဲ့နိုင်ငံရေးပါတီဝင်တွေအဲအဲ့ဒါမျိုးတွေပါပြီးမှပူပေါင်းဆောင်ရဲမှဒါအဖြေကောင်းရမယ်လို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့နောက်တစ
်ဟန်တာကတော့နိုင်ငံသားကိစ္စပဲ
။
နိုင်ငံသားကိစ္စကိုလူအခွင့်အရေးရှိတောင်းကကြွေကြည့်လို့လည်းမရဘူး။နိုင်ငံသားဖြစ်ပါကြို့ COVID အနလာပြီးတော့ကျွန်တော်တို့ကဒါနိုင်ငံသားကိုဟိုဒီဂျူတွေကို promotion ဒါလိုက်ပေးလိုက်တယ်ဆိုလို့လည်းမရဘူး။ချက်စံတစ်ခုနိုင်ငံသားဥပဒေနဲ့လမ်းကြောင်းကိုပဲကျွန်တော်တို့သွားရမှာဖြစ်ပါတယ်။ဒါကိုနိုင်ငံတော်ကလည်းအခုလောလောဆယ်မှာအဲ့ဒီကိစ္စကိုစူးစမ်းဆောင်ရွက်နေတဲ့ကာလမို့လို့ကျွန်တော်အနေနဲ့ကတော့ဒီလိုနိုင်ငံသားတွေပါဝင်မဲ့ဘာမှထူးမှာမဟုတ်ဘူး။ဒီကနေပြီးတော့ဆောင်ကြည့်ရုံပဲရှိတယ်ကျွန်တော်တို့နိုင်ငံရဲ့ပြဿနာကိုကျွန်တော်တို့ဖြေရှင်းနိုင်တယ်ဖြေရှင်းမှုအရေးရှိရှိတယ်ဖြေလဲဖြေရှင်းတင်တယ်လို့ကျွန်တော်ရှင်းတယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဘလောက်ပဲတက်ပါစေဘလောက်ပဲပြီးပါစေကိုယ်နိုင်ငံအရေးကိစ္စဟာနိုင်ငံသားဖြေရတာအဓိကဖြစ်တယ်လို့ကျွန်တော်မြင်တယ
်နောက်တစ်
ခုကဒီကော်မရှင်ကိုပေးထားတာကအဝေးရောက်နေတဲ့ဒီဒီဘက်ကိုရောက်နေတဲ့ဒီဟိုတင်းပေါ့ဒုက္ခတွေဆိုတဲ့ပုံစံမျိုးနဲ့အဲ့ဒီလူတွေကိုလည်းဆစ်ဆူခွင့်ပေးတယ်ပြီးတော့ပြောင်းဝင်ခွင့်ကိုလည်းလုပ်ဖို့အဲ့မှာအကြံပေးထားတာရှိတယ်ဒါပို့လို့တောင်မှဆိုးသွားပြီဒီပြည်တွင်းကနေတောင်မှမရှိနိုင်ပဲနဲ့ဒီဘက်မှာရောက်နေတဲ့အားနဲ့ရှိတဲ့ဒီဒုက္ခတွေကိုကျွန်တော်နိုင်ငံတွေကိုပြန်ခေါ်ဖို့
ငါဖွင့်ပေးလိုက်တာကျွန်တော်တို့တပိုးပြီးတော့တောင်းတဲ့ဟုတ်ကဲ့ဟိုဦးပြည်တဲ့အဲ့လိုတော့လည်းပဲဟုတ်ကဲ့ဟိုလမ်းဖွင့်ပေးလိုက်တယ်လို့တော့လည်းပဲဟုတ်ကဲ့လမ်းဖွင့်ပေးလိုက်တယ်လို့တော့လည်းအတိအကျပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်ဦးပြည်တဲ့ကျွန်တော်တို့နောက်ပိုင်းမှာဆက်ဆွေးနွေးတာပေါ့အခုတိုက်ဆွေးနွေးမဲ့တော့ရှင်နေကျွန်တော်ဆက်ပြီးဖိတ်ခေါ်ပြရစီပထမတော့နော
ကျွန်တော်နိုင်ငံတကာအဆင့်အထိကြီးနာအောင်များတဖန်တီးရကြသွားမလားလို့ကျွန်တော်စိုးရင်ပါတယ်နောက်တစ်ခုကကိုဖီယန်နဲ့ကဒီမြန်မာလူမျိုးမဟုတ်တဲ့ခါကြတော့လေဖိပန်လို့ဖွင့်မှာတော့မှဒါလာဆောင်မှုတွေရှိတယ်ဆိုတော့ကိုဖီယန်နဲ့ကိုလေအဲ့ဒါမျိုးဖြစ်သွားမှာဘူးတော့ကျွန်တော်စိုးရင်ပါတယ်
ဟုတ်ကဲ့ခင်ဗျာ
ပြီးတော့ ဘုကဘန်ကင်းမွေးတို့ကလေဒီမှာကြတော့ဟိုရိုဟင်ဂျာဆိုတဲ့ဟာကိုလက်တီးလက်မောင်းထောင်ပြီးတော့ထောက်ခံတယ်ဆိုတော့ဒီအသုံးဆောင်လေးတွေကိုသူတို့မျက်မှတ်တက်တယ်ကျွန်တော်တို့ဟာကိုရီးယားမှာလည်းဥပမာရှိပါတယ်တန်ကိုရီးယားတန်ကိုရီးယားငါးဆယ်သုံးခုနှစ်စစ်ပွဲအပြီးမှာဘုံနဲ့ဘာသာနဲ့ဟိုဟာဆက်ဆက်တဲ့ဒီမှာကွန်ဖူရှက်ဘာသာနဲ့ဆက်ဆက်တဲ့လူတွေဟာကိုယ်စစ်သုံးရာခိုင်နှုန
များကြီးပေါ့ခင်ဗျာနော်ကျန်တဲ့လူတွေရဲ့အဆိုရင်ချက်တွေလည်းရှိမှာပါကိုကျော်စုကျေးဇူးအများကြီးတင်ပါတယ်နောက်တစ်ယောက်ကျွန်တော်ဆက်ပြီးတော့ဖိတ်ခေါ်ပါမယ်ကျွန်တော်တို့စကိုင်းတိုင်းမော်လိုက်မြို့နယ်ဝရုံသာကြီးရွာကဦးကြအောင်ဖြစ်ပါတယ်ဦးကြအောင်ဆွေးနွေးလို့ရပါပြီဦးကြအောင်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဆွေးနွေးလို့တာကတော့ဒီသမားအချမ်းမေးရာစီဒီအဖွဲ့များကဒါဒီကိုပီအာနာကိုထည့်သွင်းပြီးမှလုပ်တဲ့စကားကိုပီအာနာဆိုတဲ့ပုဂ္ဂိုလ်ကလည်းပဲသူ့မှာသူ့ရဲ့အနေကတကယ်ကြီးခြေလူတန်းစားမဟုတ်ပါဘူးတကယ်ပညာရှင်ကြီးပါကုလသမဂ္ဂရဲ့ကုလသမဂ္ဂမှာဆိုရင်လည်း20လောက်ပြီးသားပုဂ္ဂိုလ်လည်းဖြစ်ပါတယ်နော်ပဲသူချင်းလည်းဖြစ်ပါတယ်ထို့ကြောင့်မို့ဒီနိုင်ငံတော်အကြံပေးရာရှိဝန်ကြီးညဌာနကဖွဲ့ပြီးတယ်ဆိုတာမားရဲမယ်လို့မထင်ပါဘူးကျွန်တော်တို့ရဲ့မြန်မာနိုင်ငံအစိုးရပြောင်းလဲစဉ်အချိန်ကမှအမတမပညာတတ်လူတန်းစားလိုပါတယ်ပညာရှင်စစ်စစ်ကနေပြုလုပ်တဲ့ဥစ္စာမမားရင်အောင်ဆိုတော့ဒီချိုးကိုကလည်းအထူးကြိုးစားပြီးမှလုပ်ကန်ဆောင်ရွက်မယ်လို့ထင်ပါတယ်ဒါကြောင့်မို့ကျွန်တော်ကတော့အကောင့်မြင်ဝါဒပဲကလည်းထုံးပြပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဦးကြောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့တော်ဒါရှင်တူရှိပါတယ်သူရဲ့သဘောထားကနိုင်ငံတော်တိုင်ပင်ခံရုံးကအသစ်ဖွဲ့လိုက်တဲ့ရခိုင်ကော်မရှင်ကိုအခုလိုနိုင်ငံသားတွေပါဝင်ဖွဲ့စည်းတာမကြိုက်လှပါပေမဲ့သူတို့ရဲ့လိုရတွေကိုစောင့်ကြည့်တင်တယ်လို့ထင်ပါတယ်နိုင်ငံသားတွေပါတိုင်းနိုင်ငံတကာအရေးဖြစ်တော့ဘယ်လို့မှပြောင်းမသွားနိုင်ပါဘူးအခုဖွဲ့စည်းလိုက်တဲ့အထက်မှာလည်းပြည်တွင်းကထင်ရှားတဲ့ပုဂ္ဂိုလ်6ဦးတောင်ပါသေးတာပဲဘယ်လို့မှလမ်းကြောင်းပြောင်းမသွားနိုင်ဘူးလို့ပဲထင်မြင်မိပါတယ်လူများလေးစားတဲ့ပုဂ္ဂိုလ်တွေပါထားတော့သူတို့စကားကိုနိုင်ငံတကာကိုပို့ပြီးချပြနိုင်တယ်လို့ပဲမြင်မိပါတယ်ဆိုတော့ဥပိသန်အဲ့ဒီလိုအမြင်မျိုးနဲ့ရောချင်းကပ်လို့မရဘူးလားခင်ဗ
ျနိုင်ငံသားရှိဖို့ကိစ္စမှာဒီပုဂ္ဂိုလ်တွေကတော့ဥပမာအကြံပေးတယ်ဆိုတော့အကြံပေးတယ်ဆိုပေမဲ့အဲသူတို့ရဲ့အကြံကသူတို့ရဲ့စိတ်တဏ္ဍာမှာကိုလူအခွင့်အရေးဖက်ကိုဟိုဆောင်းပေးရရဥပမာဆိုတော့ကြာနော်ဟိုကျွန်တော်တို့နိုင်ငံမှာရှိတဲ့ဘင်္ဂလီတွေကိုဟာလူညာလို့သူ့နာမည်ကိုသူတေးခွင့်ရှိတယ်ဒါလူအခွင့်ရပဲဖြစ်တယ်ဆိုတဲ့စကားခဏခဏကြားရတယ်ပြီးတော့ရှင်းစင်ခုနိုင်ငံသားဥပဒေအရပြင်ထန်တယ်ဖြတ်သိမ်းရမယ်ဆိုတော့အမျိုးခဏခဏတောင်းဆိုတယ်ပြီးတော့အဝေးမှာရောက်နေတဲ့ဒုက္ခတွေတားနေရှိတဲ့ဒုက္ခတွေကိုပြန်ပြန်လက်ခံရမယ်ဆိုတော့တောင်းဆိုမှုတွေရှိနေတယ်အဲ့လိုများအကြံပေးခဲ့ရင်အဲဒါဟာကျွန်တော်တို့အမျိုးသားအကျိုးစီးပွားနဲ့ဆက်နေပဲဖြစ်တယ်ဒါမဲ့လူခွင့်ရမှန်ကောင်းမှန်လိမ့်မယ်ကျွန်တော်အမျိုးသားအကျိုးစီးပွားနဲ့ဆက်နေပဲဖြစ်တဲ့အတွက်နဲ့ကျွန်တော်ကလက်မခံတော့မှကျွန်တော်တို့အချင်းချင်းဒါဝိဝါဒကွဲပြားဖြစ်လာတယ်ပြီးတော့နိုင်ငံတကာကဒီအပေါ်မှာဟာလာအပြိ့မှပြုပြီးတော့တစ်ဖြည်းဖြည်းကျွန်တော်တို့ကိုတွန်းအားပေးလာမယ်အဲဒီအတိုင်း6လအောင်တဲ့ဟာလာဒါကိုနိုင်ငံတကာပုံရိပ်ဖြစ်နိုင်ငံတကာအခက်အခဲဖြစ်အဲတွန်းပို့လာမယ်ဆိုတော့ကျွန်တော်မြင်ပါတယ်အဲဒါကြောင့်ဒါခုတက်လာကိုဖြည့်ရှင်းလို့မရနိုင်ဘူးလား
ဟုတ်ကဲ့ခင်ဗျဒ
ီကော်မရှင်နဲ့လုပ်ခဲ့ပြီးပြီအကြံပေးစာတွေနော်လာပေါင်းများစွာစုံစမ်းဆစ်ဆီပြီးတော့အကြံပေးချက်တွေရှိတယ်ဒါမှမဟုတ်လုပ်ခဲ့ဘူးအခုအရာတွေကိုအားဖြည့်ပြီးတော့ဒီအစိုးရလက်ထက်မှာကျွန်တော်ဆက်ပြီးလုပ်မယ်ဆိုရင်ကျွန်တော်ရှင်းရှင်းဟာလာဟိုတရားမဲ့တရားအပြည့်အယူဖြတ်ဖြတ်တရားစဉ်းစားပြီးတော့ကြာကြာရှင်းရှင်းဆွေးနွေးလာမယ်ဆိုရင်တော့အဖြစ်တစ်ခုရကောင်းရဲ့လို့ထင်တယ
်ဒီ
ပုံစံမျိုးနဲ့တော့ကျွန်တော်တို့ကလူခွင့်ရင်းနဲ့နိုင်ငံသားအခွင့်အရေးနော်ကျွန်တော်တို့အမျိုးသားအကျိုးစီးပွားဆက်နေပဲဖြစ်လာမယ်ဆိုတာကိုတော့ကျွန်တော်တို့အများအချင်း ဒီလိုပဲမြင်တယ်ဒီလိုပဲလက်ခံထားရခင်ဗျာနော
်ဟုတ်ကဲ့ပါခင်ဗျာအီးမေးလ်နဲ့ဆွေးနွေးထားတဲ့တော်ရရှင်တူကလည်းပဲမိမိပြည်တွင်းရေးကိုနိုင်ငံတကာအရေးလိုပုံဖော်နေတဲ့အတွက်အင်မတန်မှရှင်းလင်းမိပါတယ်တဲ့ဒါရဲ့ဆွေးနွေးမယ့်တော်ရရှင်တူဖိတ်ခေါ်ပါမယ်ကျွန်တော်တို့ထိုင်းနိုင်ငံဖူးခက်ကကိုမင်းခိုင်ကိုမင်းခိုင်ဆွေးနွေးပါခင်ဗျာကိုမင်းခိုင်ရှိပါလားဟုတ်ကဲ့ကိုမင်းခိုင်ဆွေးနွေးပါ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဒီကျွန်တော်လည်းရခိုင်တိုင်းမပြပါဘူးအေးကျွန်တော်ဥဖေတန်းပြောရဥစ္စာကျွန်တော်ထောက်ခံပါတယ်နောက်ပြီးတော့ဗါလည်းမြန်မာပြည်ရဲ့အရေးကိုနိုင်ငံရဲ့အရေးလို့လုပ်နေလို့လည်းထင်ပါတယ်ကနောက်ပြီးတော့အာကိုပြာနန်တို့ပါတို့ပုဂ္ဂိုလ်ကြီးကတော့ဘာမှမပြောဘူးဒါပေမဲ့အေးသူတို့လာလို့ရှိရင်အဲ့လူအခွင့်ရေးပေရန်ကြီးကပါလာမှာဆိုတော့တို့တို့ဌာနေတိုင်းသားတွေရဲ့အာစိတ်ထန်တာလည်းမေ့သွားမှာသိရမြ
။ဟုတ်ကဲ့ပါ။ကိုမင်းခိုင်ကျေးဇူးအများကြီးတင်ပါတယ်။နောက်တော့
NLD အစိုးရကလည်းအာနိုင်ငံတော်ဖိအားတွေတော်တော်ကြောက်နေတဲ့ပုံစံလေးကြောင့်ဟိုလူကြောက်ရဒီလူကြောက်ရအဲ့ဒီဖြစ်နေတယ
်။ဟုတ်ကဲ့
။ဒါတကယ်တော့အဲ့ဒီမြန်မာကုပြည်တွင်းရေးကိုနိုင်ငံသားအရေးလိုမလုပ်သင့်ဘူးလို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ကိုမင်းခိုင်ကျေးဇူးအများကြီးတင်ပါတယ်။တရဲမျိုးကဥလားမြင့်ဆွေးနွေးရမယ်အလှည့်ပါ။ဥလားမြင့်ဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့နှစ်ချက်ဆွေးနွေးလိုပါတယ်။နိုင်ငံသားကျွန်လည်းပုဂ္ဂိုလ်ရပါတာတော့ကျွန်တော်မူရကျွန်တော်ကျိုးဆိုပါတယ်ဘာလို့လဲဆိုတော့ဒီခြေခြေညားလာလို့ရှိရင်ကျွန်တော်တို့ရွေးချယ်ကြအဖြစ်နေပေရပိုးပြီးကျဲဝင်လာမယ်ပိုးပြီးတော့လည်းကျွန်တော်တို့အပြူသဘောဆောင်မယ်လို့ကျွန်တော်ထင်ပါတယ်အဲနောက်တစ်ချက်ကျွန်တော်ထောက်ပြချင်တာကတော့အဲ့ဒီပုဂ္ဂိုလ်တွေကိုကျွန်တော်တို့ညံပူစွာကပေးရမယ်ဗာညာဆိုပြီးတော့အခု Facebook တွေမှာတက်လာတာတွေ့ပါတယ်အဲ့ဒါကတော့ကျွန်တော်တို့ဆင်းရဲတဲ့နိုင်ငံဖြစ်နေတော့အဲ့ဒီရေးတွေကနည်းနည်းနဲ့ထောက်မလားပေါ့နော်အဲ့ဒါလေးတစ်ချက်ကျွန်တော်စိုးရိမ်နေရှိပါတ
ယ်ဟုတ်ကဲ့ခင်ဗျာ
နောက်တစ်ချက်ကတော့နောက်တစ်ချက်ကတော့ကျွန်တော်တို့ဒီစုံစမ်းရေးကော်မရှင်ပေးထားတဲ့တာဝန်တွေထဲမှာဒီရခိုင်ရေးဖြစ်ရတဲ့ cost ပေါ့နော်အကြောင်းရင်းကိုရှားဖို့ဆိုတာကျွန်တော်မတွေ့ဘူးခင်ဗျာဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကကျွန်တော်ဒီသမိုင်းဖြစ်ချက်တစ်ခုကျွန်တော်ကိုးကားလိုပါတယ်ဟို1930ခုနှစ်လွန်ကာလတုန်းကကလားဘာမှာဒီကြုံဆိုတာဖြစ်ခဲ့ပါတယ်အဲ့ဒါအမှားကြီးတကြီးလုံးဖြစ်တာပါဒီလိုမျိုးအသေးကြောက်တွေလည်းရာနဲ့ချီပြီးရှိခဲ့ပါတယ်။ရှိတဲ့အခါကျတော့အဲ့ဒီတော့ကအင်္ဂလိပ်ဘီရင်ကန်ကဒီလိုပဲစုံစမ်းရေးကော်မရှင်တူဖွဲ့ပါတယ်။အဲ့ဒီကော်မရှင်မှာကတော့အဲ့ဒီတော့ကလွတ်တော်အမတ်တွေရှင်းနေပြီးနောက်တစ်ဖက်အရသားတွေပါပါတယ်။နောက်အဲ့ဒီမှာဒီဘီရင်ကန်ကချပြီးတဲ့ဓာတ်ညွန်ချက်ထဲမှာဒီဖြစ်ရတဲ့အကြောင်းရင်းကိုသူကရှားပါဆိုပြီးတော့ပြောထားတယ်။ဆိုတော့ကော်မရှင်ရဲ့အဲ့ဒီရှားဖွေသိရှိချက်ကတော့ဘာလို့ဆိုလို့ရင်ဒီဖြစ်ရတဲ့အကြောင်းရင်းကတဲ့ဒီအဲ့ဒီကဖြစ်တဲ့ကျွန်တော်တို့ဒီဟိုဗုဒ္ဓဘာသာကိုဟောဖြစ်တဲ့ဟိုသတော်ကားကြီးတဲ့သာဝတ္ထုရှိတယ်မော်လီ
ဟုတ်ကဲ့ဦးဒါမြေချုပ်ပေးပါ
သာဝတ္ထုကြောင့်ဖြစ်ရတာအဓိကမဟုတ်ဘူးတဲ့သူတို့ပြောတဲ့ဥစ္စာက1930ပြည့်နှစ်ကမ္ဘာစီးပွားရေးအကျတဲကြီးကဗမာပြည်ကိုလည်းရိုက်ခတ်လာတယ်စပါးသေးတွေကျတယ်အဲ့ဒီခါကျတော့ဗမာတိုင်းသားတွေကနိုင်ငံသားတွေပေါ်မှာငါတို့စီးပွားရေးကိုလာပြီးလူရက်တယ်လို့မြင်လာတဲ့အတွက
်ဟုတ်ကဲ့
ခြေကအဲ့ဒါအကြောင်းတရားလို့အဲ့လိုသူတို့ကြာဖွေထားတွေ့ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်ကတွန်းချင်တာအခုဒီကော်မရှင်အနေနဲ့လေးပဲ cost ကိုအဲ့လိုနည်းနည်းစဉ်းစားကြဖို့ဟိုကျွန်တော်အကြံပေးပါတယ်
ဟုတ်ကဲ့ခင်ဗျညံပူဇော်ကိစ္စတော့ကျွန်တော်တို့တေချာမသိရသေးပါဘူးဘလူပါညာဘလူပေးမယ်ဆိုတာထားပါတော့နော်အဲ့ဒီကိစ္စတော့ကျွန်တော်နောက်တစ်ခါတော့ဆက်ခေါ်ပါမယ်ကျွန်တော်တို့အချိန်နည်းနေပါပြီစစ်တွေမျိုးကဥလှဝင်ဆွေးနွေးပါခင်ဗျဟု
တ်ကဲ့ပါခင်ဗျကျွန်တော်ဥလှဝင်ပါခင်ဗျကျွန်တော်ကကျွန်တော်ပြောမယ့်အကလုံးဥပေသံပြောတာတော့ဟိုမှာပြောတာကလုံးပါသွားပါပြီကျွန်တော်တူတူပဲပြောပါမယ်ဒီလူတွေကိုဒီနိုင်ငံတကာကော်မရှင်တွေကိုလက်မခံရှိဒီမှာရှိနေတဲ့အစ္စလာမ်တွေကိုဗောမွတ်စလင်တွေကိုဒီအခုပိတ်ပင်ထားတဲ့ဖိနှိပ်ထားတဲ့ခရီးသွားလာခွင့်တို့ပညာသိရင်ခွင့်တို့လောကဝင်တို့အပြေဝခံစားခွင့်ပေးလိုက်ဒါဒေလန်တကောကော်မရှင်ကလုံးမရှိလို့ရှိဒါကိုသူတို့ရသိရတိုက်တယ်ခံစားခွင့်ကိုပြည့်ပေးရမှာဖြစ်ပါတယ
်ဟုတ်ကဲ့ဦးလာဝင်ကျေးဇူးအများကြီးတင်ပါတယ်နောက်ထပ်ကကျွန်တော်တို့ရန်ကုန်မြို့ကဦးကျော်လင်းဆွေးနွေးပါခင်ဗျအ
ော်ဒီလာဟိုကျွန်တော်ပြည်ဝင်နိုင်ငံရေးအခြေခံပါဗျာနောက်ပြီးတော့လူအခွင့်ရေးဆိုပြီးတော့ပြောနေပြီပဲကျွန်တော်တို့အကြေခတ်လို့ရတာကဒီခုအဲဒီမှာပိုင်းမှာကဘာသိပြီးနေတော့ပေါ့နော်နိုင်ငံရေးအချုပ်ချာအာဏာနဲ့နေနေဆိုင်ရာအဲ့ကျွန်တော်မင်းစမလို့ပြည်ဥပဒေကိုလည်းကျွန်တော်နိုင်ငံတကာကော်မရှင်အစိုးရကတာဝန်ရှိတယ်။ဒါမှလည်းအစိုးရလူ့ခွင့်ပေးနေရမယ်။လူ့ခွင့်ဆိုတာလည်းကျွန်တော်တို့အစိုးရတွေရှိနေတဲ့ပြည်ဥပဒေကိုပြီးမဆိုင်ဘူးဆိုရင်စ ဆိုတော့ကျွန်တော်တို့ထောက်ခံရှင်းစင်းမှုကိုဟာလာနိုင်ငံရေးဥပဒေပါအားလုံးကိုသိကြကြမလို့မဟုတ်ဘူးမတင်လိုက်ရတယ်ဆိုတော့ပုံစံမျိုးနဲ့နိုင်ငံတကာဝန်ကြီးချုပ်များတို့မရရအောင်လုပ်မယ်ဆိုတော့အချက်ကြီးကြတော့သူ့ဝင်နေမှာပြီးတော့နိုင်ငံတကာအချုပ်ချာတော့တဲ့ရဲ့ဆွတ်ပြစော်ကတော့ဖြစ်သွားပြီဗျာအဲ့တော့အဲ့ဒါမျိုးကြတော့လေကျွန်တော်တို့ဘန်တော့ပုံကလေးရှိတယ်နိုင်ငံတကာအချုပ်ချာအားနာကိုပြောမယ်ဆိုလို့ရှိရင်တော့ဗျာဒီနိုင်ငံကြီးလို့ဆော့ဖို့ကမရှိပါဘူးအဲ့လိုအဲ့ဒီဒေတာတွေကိုပြန်ဆင်းလာပြီးဒေတာနဲ့တိုင်းရင်းသားတွေနဲ့နောက်မှဝင်ရောက်လာတဲ့လူတွေပြောမယ်ဆိုရင်တော့ဒီဟာစီနာအစိုးရကလည်းပြောခဲ့ပြီးဘာမှပြောမဝင်ရောက်တော့ဘူးညများတယ်ကျွန်တော်တို့ကဒင်္ဂလားဒေ့ရှ်မှာဝင်ရောက်လာတော့အဲ့ဒီဆော့ဆိုလူမျိုးဆိုပြီးတော့ပြောပြီးရှိတာပဲအဲ့ဒီကျွန်တော်အဲ့ဒီစီးနေခုရက်မကောက်ဘူးဟိုဒင်္ဂလားဒေ့ရှ်ကောက်နေပြီလူပေါင်း၄၀တိတိရှိတယ
်ဟုတ်ကဲ့ဦးကျော်လေး
အဲ့လိုကျွန်တော်တို့အဲ့ဒီစီးနေကိုဟိုကလူမလာမှသူထုတ်ပြန်တော့မယ်ကျွန်တော်တို့ဒီမှာလူဆိုင်ချီရှိတော့ထုတ်ပြန်လိုက်ပုံရှုပ်ပုံပါတော့
ဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်ဦးစောလွင်ဆွေးနွေးဖို့အလှည့်ပါခင်ဗျာဦးစောလွင်ဆွေးနွေးပါဦးစောလွင်ဆွေးနွေးပါခင်ဗျာဦးစောလွင်ဆွေးနွေးပါခင်ဗျာဦးစောလွင်ဆွေးနွေးပါခင်ဗျာဟုတ်ကဲ့ဦးစောလွင်ကကျွန်တော်တို့လူကြက်ပါပဲအစ္စလာမ်
တွေဘယ်ရောက်တာဒီလူတွေနဲ့မသက်ဆိုင်ဘူးလို့ဥပဒေတိုင်းဥစားတာလားတာဘာမှနေပြီဒီလိုတွေကို finish လုပ်ချင်တာကဝင်ပေးဒါမှမဟုတ်ကမရှင်ကိုလက်ခံပေးကမရှင်ကိုလက်မခံချင်ရင်ဒီလိုတွေရတင်ရတဲ့ကြကိုရတယ်ကိုအပြေဝအပြေဝပေးရမှာဒါပဲနေလဲတဲ့ကိုရှိတယ်ဒါပါပဲခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဦးစောလွင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့မောင်ဝင်းဟန်အင်းလေး email နဲ့ပို့ထားတဲ့ဆွေးနွေးမှာလည်းပဲကော်မရှင်ရဲ့လုပ်ငန်းတွေအောင်မြင်ဖို့ကတော့ဗမာပြည်သူတွေနေနဲ့ဗမာပြည်ဟာကမ္ဘာကုလသမဂ္ဂအပါအဝင်ကမ္ဘာမိသားစုဝင်နိုင်ငံတွေနဲ့ဝင်ဆက်ပြီးအဆင်ပြေချောမွေ့စွာဆက်ဆံသွားနိုင်မှာဗမာပြည်ဖွံ့ဖြိုးတိုးတက်မယ်ဆိုပြီးတော့မောင်ဝင်းအင်းလေးကဆွေးနွေးထားပါတယ်သူဆွေးနွေးထားတာရှိပါတယ်ကျွန်တော်ချုပ်ပြီးတော့ပြောတာပါဆိုတော့ဥပိသံနောက်ဆုံးအချုပ်လေးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့လေဒီရခိုင်ပြည်နယ်မှာအဲ့ဒါဒီမွတ်စလင်ကိစ္စနဲ့ဆိုရင်ကျွန်တော်တို့မြေရင်တစ်ခုလို့ပေါ့ဗျာဘူဘူချက်မှကြားပါတယ်အဲတကယ်တမ်းခံစားရတာကလည်းဒီနှစ်ဖက်လူအဖွဲ့အစည်းတွေပဲအဲခံစားခဲ့ရတာဖြစ်ပါတယ်ပြီးတော့ဒီလူတွေဥပမာလဲကျွန်တော်တို့အနေနဲ့အဲနိုင်ငံသားမဖြစ်စေချင်လို့နော်အဲအဲ့လိုမျိုးလဲဆန္ဒမရှိပါဘူး။တန်ဖြစ်ဖြစ်ဖြစ်ထိုက်တဲ့လူတွေကိုဖြစ်အောင်လဲကျွန်တော်တို့အနေနဲ့အားပေးနေပါတယ်တိတ်တွန်းနေပါတယ်။ဒါကြောင့်လည်းပဲ82ခုနိုင်ငံသားဥပဒေတစ်ခုပဲကျွန်တော်တို့မှာကအားကိုးရအဆုံးဖြတ်ပေးစရာရှိပါတယ်။အဲဒါကြောင့်ကျွန်တော်တို့ကတော့ဒီနိုင်ငံသားတွေကိုနိုင်ငံသားအခွင့်အရေးရလာဖို့ဆိုရင်အဲဒီ82ခုနိုင်ငံသားအဒီဒီဟိုတင်းမှာပေါ့နော်လုပ်ငန်းစီမှာပေါ့ဟိုဒါပါဝင်လျှောက်ထားပြီးတော့ဟိုရစီရှိပါတယ
်။ဟုတ်ကဲ့ပါဘူး။ဒ
ီနေ့ရခိုင်ပြည်နယ်ထဲမှာအကန့်အသတ်တွေရှိနေဆိုရလဲကျွန်တော်တို့လက်ခံပါတယ
်ဟုတ်ကဲ့ပါဦးပြည်သူ
ကျွန်တော်တို့ဟာဒီမှာအာဒီရခိုင်ပြည်နယ်ထဲမှာတော့နေရပြီးတော
့ဒီ
မှာပြည်လာရင်လမ်းတစ်ဝက်ကဖမ်းပြီးတော့သူတို့ပြန်ပို့တယ်ထောင်ချတယ်ဆိုတော့ဒီလဲကျွန်တော်တို့လုံးဝမကြိုက်ပါဘူးကျွန်တော်ရခိုင်ပြည်နယ်ကိုတီရှာပြတ်နာတစ်ခုအဖြစ်ပြစ်မထားသင့်ပါဘူးဒါကြောင့်ဘာလို့ပြောအချုပ်ပြောရမယ်ဆိုရင်တော့ဒီလူတွေနဲ့ကျွန်တော်တို့အသူရှင်တွဲနေတိုင်းအတွက်ဆိုရင်ကျွန်တော်တို့အရှင်းရှင်းနားလည်မှုရဖို့ရောင်းနေတယောက်ဟာလာကျွန်တော်တို့နားလည်မှုရနိုင်မှသာလိမ့်မယ်အင်းဒါကျွန်တော်ဒီသားကဝင်ဆက်ဆရာမလို့ပဲကျွန်တော်တို့ရှင်းချင်
းဟုတ်ကဲ့ပါဦးဖေတ
ရှင်းနိုင်မယ်ဆိုရင်မင်းရှင်းဆိုင်ရှင်းနိုင်မယ်ဆိုရင်တော့ကျွန်တော်အကောင်းဆုံးပဲဖြစ်ပါ
တယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါရခင်ဗျာပေးနိုင်ဆွေးနွေးပေးသူပေါင်းဆွေးနွေးသူအားလုံးကျွန်တော်ဒီမှာပဲဆက်လိုက်ပါစီ
ကိုကျွတ်သတင်းဆွေးနွေးတင်ဆက်တဲ့ဒိုင်းရိုက်ဒီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုအဆက်ပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပြမှာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာဖေဗရူလာရုံးကအပြစ်ရသဘောတူညီမှုရရှိခဲ့ပြီးတဲ့နောက်ကနဒါငြိမ်းချမ်းမှုရခဲ့ပေမဲ့အခုစီးရီးယားရဲ့အခြေအနေဟာသိပ်ကိုဆိုးဝါးနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတောက်ကြားနေမှာပြောပါရတယ်။ဒါပေမဲ့အမေရိကန်နဲ့ရုရှားတို့ဟာပူပြီးရရှိတည်တံ့နိုင်မဲ့သဘောတူညီချက်အသစ်တစ်ခုရဖို့အရေးပုံမနှိဆက်လာပြီလို့ပြောပါရတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့တွေ့ဆုံပြီးမှဝန်ကြီးကယ်ရီကအခုလိုပြောလိုက်တာပါ။နိုင်ငံခြားရေးဝန်ကြီးနှစ်ဦးဟာစစ်ရေးပူးပေါင်းဆောင်ရွက်နိုင်ရေးနဲ့စီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုချေမှုန်းနိုင်ဖို့အချက်လက်မျှဝေရေးအတွက်ဖြေရှားဖို့ကြိုးစားနေကြတာဖြစ်ပါတယ်။ဗြိတိန်နိုင်ငံကိုဥရောပသမဂ္ဂအဖွဲ့ EU ကနေထွက်ဖို့တရားဝင်လုပ်ငန်းတွေမစခင်ဒီကိစ္စကိုလွှတ်တော်မှာထပ်ပြီးဆွေးနွေးမဲခွဲဖို့ဗြိတိန်ဝန်ကြီးချုပ်သရီဆာမေကလှုံ့ဆော်မှာမဟုတ်ဘူးလို့ The Daily Telegraph သတင်းစာမှာစနေနေ့ကရေးသားထားပါတယ်။သတင်းရင်းမြစ်ကိုတော့အတိအကျဖော်ပြမထားပါဘူး။လွှတ်တော်ထဲကဆန့်ကျင်ဘက်တွေကိုဒီအရေးနှောင့်နှေးနေအောင်လုပ်ဖို့ဝန်ကြီးချုပ်မေကအခွင့်အရေးပေးမှာမဟုတ်ကြောင်းနဲ့ဝန်ကြီးချုပ်တယောက်အနေနဲ့လွှတ်တော်ရဲ့အမဲမပါဘဲဗြိတိန်ကထွက်ခွာရေးကိုစတင်လုပ်ခွင့်ရှိကြောင်းဥပဒေအကျိုးဆောင်ရဲ့အကြံပေးချက်တွေလည်းရယူပြီးဖြစ်တယ်လို့ Telegraph သတင်းစာမှာဖော်ပြထားပါတယ်
။သတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကမတ်စုမွန်ဖြစ်ပြီးတော့ Engineer ကတော့ Russia Smith ဖြစ်ပါတယ်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line to meter 24 25 30နဲ့ 50 နဲ့ line to meter 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။Thank you.
This program has come to you from the Voice of America, Washington.